to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဇွန်လ19ရက်ဗုဒ္ဓဟူးနေ့ညဘက်9:00နာရီအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။ line to meter 1925 30 minutes နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလာပါခွန်ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျမကတော့စုမြတ်မမအမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရဖို့အရေးပါတဲ့ Florida ပြည်နယ်မှာသမ္မတဒေါ်နယ်ထရပ်မဲဆွယ်စည်းရုံးမှုကိုစတင်ခဲ့ပါတယ်။သမ္မတထရမ့်အနေနဲ့အီရန်နဲ့ဆင်မဖြစ်လို့ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးကအသေးချာပြောကြားခဲ့ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့အကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။မွန်ပြည်နယ်အစိုးရကိုမွန်ပြည်နယ်အရပ်ဖက်အဖွဲ့တွေကအာဂတိလိုက်စားမှုနဲ့တိုင်ကြားလိုက်တဲ့သတင်းမှကြားမှာကတော့
ဒီလုပ်ငန်းကိုတင်တာမခေါ်ဘဲနဲ့အသိဝန်တို့ကုမ္ပဏီကိုပေးလိုက်ရင်သွတ်တော်ကြရင်ကျွန်တော်တို့ဘယ်လိုတွေရှင်းကြမလဲရှင်းပြလို့မတတ်တော့ဘူး။နောက်ပြီးတော့ဗန်ဒိုင်းလုံထုံလုံကြီးရတယ်တင်ရတရားကျော်နေတင်တာခေါ်ရမှာအရေးပေါ်ပြီ။
တင်ရအပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်။ဒီနောက်မှာတော့ရန်ကုန်တိုင်းဒေသတွေမှာ H1N1 ဝက်တုတ်ကွေးယောဂါပိုးနဲ့တည်ဆုံသူလေးဦးရှိပြီးတော့ဒီယောဂါပိုးတွေ့ရှိထားသူတွေနဲ့ယောဂါပိုးရှိတယ်လို့တန်မြန်နဲ့စောင့်ကြည့်ခံရတဲ့လူနာတွေရှိနေတဲ့တဲ့တွင်နဲ့ဒုက္ခတွေအများဆုံးထွက်ပြရတဲ့နိုင်ငံမှာတစ်ခုပါဝင်ဖြစ်တဲ့မြန်မာနိုင်ငံကနေနေရစွန့်ခွာထွက်ပြခဲ့ရသူတွေအိမ်ပြန်နိုင်မဲ့အခြေအနေကိုကြားကြမှာပါ။ဒုတိယပိုင်းနိုင်ငံမှာတော့လူတို့နဲ့ကြမ်းမာရေးဦးကျော်စန္ဒရဲ့မြန်မာအရေးသုံးသက်ချက်နဲ့အားကစားသတင်းလွှာတွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးသတင်းလေးကိုမဆုမြတ်မွန်နဲ့ကိုစောဝင်းလိုင်တို့ကပြောပြပေးပါအောင်
။2020မှာကျင်းပမဲ့သမ္မတရွေးကောက်ပွဲအတွက်တရားဝင်မဲဆွယ်စည်းရုံးမှုကိုသမ္မတဒေါ်နယ်ထရမ့်ကဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့မှာစတင်ခဲ့ပါတယ်။အင်္ဂါနေ့ကလုပ်ခဲ့တဲ့မဲဆွယ်ပွဲအတွင်းသမ္မတကနယ်စပ်လုံခြုံရေးစီးပွားရေးကိစ္စတွေကိုအသားပေးပြောကြားမဲဆွယ်ပါတယ်။ဒီမိုကရက်ပါတီဘက်ကသမ္မတဝင်အရွေးခံမဲ့သူတွေဟာဆိုရှယ်လစ်တွေဖြစ်တဲ့လက်ဝဲရေးအစွန်းရောက်တွေဖြစ်တဲ့ထရမ့်ထောက်ခံသူတွေကိုနှိမ်နယ်လို့လည်းသမ္မတကတိုက်ခိုက်ပြောကြားပါတယ်။ဒါတွေမကရုရှားကိစ္စသမ္မတနဲ့ဆက်နွယ်နေတဲ့တခြားအငင်းပွားစရာကိစ္စတွေအပေါ်ဒီမိုကရက်တွေရောသတင်းမီဒီယာတွေကပါတိတ်ပြီးအသားပေးလို့နယ်လို့လည်းဝေဖန်သွားပါတယ်။သူရဲ့မဲဆွယ်စည်းရုံးမှုကထောက်ခံသူတွေကြောင့်ကြီးကျယ်တဲ့နိုင်ငံရေးလှုပ်ရှားမှုကြီးဖြစ်ခဲ့တယ်လို့သမ္မတထရမ့်ကဆိုခဲ့ပါတယ်။လူ2000ဆန်းနဲ့ခမ်းမမှာလုပ်တဲ့ဒီမဲဆွယ်ပွဲကိုတက်ရောက်နိုင်ဖို့လူပေါင်းထောင်နဲ့ချီတန်းစီစောင့်ခဲ့ကြတာပါခမ်းမရဲ့မဝင်နိုင်သူအများအများကလည်းအပြင်ကမြင်ကွင်းကျယ် TV ပေါ်ကနေအားပေးခဲ့ကြပါတယ်ထရမ့်ရဲ့စီးပွားရေးနဲ့လူဝင်မှုကြီးကြပ်ရေးဆရာမူဝါဒတွေကြောင့်သူ့ပေါ်ထောက်ခံတာဖြစ်တယ်လို့ထောက်ခံသူအများကပြောကြပါတယ်2016သမ္မတရွေးကောက်ပွဲတုန်းကထရမ့်ကပ်ပြီးအနိုင်ရခဲ့တဲ့ဖလော်ရီဒါပြည်နယ်ဟာသမ္မတရွေးကောက်ပွဲတွေအတွက်တိတ်အရေးပါတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်ဒီပြည်နယ်ကမဲဆန္ဒရှင်အများစုကပါတီဆွဲမရှိဘဲဒီမိုကရက်ပါတီကိုရောရီပပ်ဘလီကန်ပါတီကိုပါမဲပေးနိုင်ခြင်းရှိကြပါတယ်။သမ္မတရွေးကောက်ပွဲအနိုင်ရဖို့ဖလော်ရီဒါပြည်နယ်ကအရေးပါတာကြောင့်ဒီပြည်နယ်မှာသမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးမှုကိုစတင်ခဲ့တာဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့အီရန်နဲ့ဆစ်ဖြစ်လို့တဲ့ဆန္ဒမရှိကြောင်းနိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကအင်္ဂါနေ့မှာသတင်းထုတ်တွေကိုကတိပြုပြောကြားလိုက်ပါတယ်။ဒါပေမဲ့အီရန်ရဲ့ရန်လိုတဲ့အပြုအမူတွေကိုဟန်တားဖို့အတွက်အမေရိကန်ဘက်ကအစင်သင့်ဖြစ်နေကြောင်းသူကပြောပါတယ်။ဖလော်ရီဒါပြည်နယ်မှာရှိတဲ့အမေရိကန်ဗဟိုစစ်ဌာနချုပ်ကူကေးဌာနကိုတွားရောက်ပြီးမှဝန်ကြီးပွန်ပေယိုကသတင်းထုတ်တွေကိုအဲ့လိုပြောကြားလိုက်တာပါ။ပါရှန်ပင်လယ်ကိုအနီးဟော်မုစ်ဂျီလက်ကြားမှာပြီးခဲ့တဲ့သတင်းပါတွင်ရင်းနှီးတဲ့တင်ပေါ်နှစ်စင်းကိုတိုက်ခိုက်ခံခဲ့တဲ့တပ်ပုံတွေကိုအမေရိကန်စစ်ဌာနချုပ်ပင်တဂွန်ကထုတ်ပြန်ပြီးနောက်တနေ့မှာဝန်ကြီးပွန်ပေယိုကုကွေးဌာနကိုတွားရောက်တာပါ။အဲဒီတပ်ပုံတွေကိုကြီးကြီးအဖြစ်တိုက်ခိုက်မှုကိုအီရန်ရဲ့ကာကွယ်ရေးအဆောင်တပ်ဖွဲ့ကပြုလုပ်ခဲ့တယ်ဆိုတာခိုင်မာကြောင်းပင်တဂွန်အရာရှိတွေကပြောပါတယ်။အရှေ့လက်ပိုင်းဒေသကိုအမေရိကန်တပ်ဖွဲ့ဝင်1000လောက်ပို့မဲ့အကြောင်းတင်းတင်းလာနေမှာအမေရိကန်ကာကွယ်ရေးဌာနကကြေညာခဲ့ပြီးဒီတပ်ဖွဲ့တွေကိုခုခံကာကွယ်ရေးအတွက်ယူရပြီးဆစ်လွတ်ခြင်းဖြစ်တယ်လို့နိုင်ငံရေးဝန်ကြီးပွန်ပေယိုကပြောပါတယ်။အမေရိကန်ကတပ်ဖွဲ့တွေဆစ်လွတ်တာဟာအီရန်နဲ့ဆစ်ဖြစ်ဖို့အတွက်တင်ဆင်ရမဟုတ်ကြောင်းလည်းဝန်ကြီးပွန်ပေယိုကပြောပါတယ်
။2014ခုနှစ်တုန်းကယူကရိန်းနိုင်ငံပေါ်ပြစ်ချခံခဲ့ရတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်နဲ့ပတ်သက်လို့ Netherlands နိုင်ငံဥဆောင်တဲ့နိုင်ငံတကာစုံစမ်းရေးအဖွဲ့ကမတင်ကားသူရုရှားအမျိုးသား3ယောက်နဲ့ယူကရိန်းတစ်ယောက်ကိုတရားစွဲလိုက်ပါတယ်။လေယာဉ်ခီးစဉ်အမှတ် MH17 လေယာဉ်ကိုလေယာဉ်ပြစ်လောင်ချနဲ့သူတို့ကိုယ်တိုင်ပြစ်ချခဲ့တာမဟုတ်ပေမဲ့ပြစ်ချနိုင်ဖို့အနီးကပ်ပူးပေါင်းဆောင်ရွက်ခဲ့ကြတယ်လို့ဥဆောင်စုံစမ်းခဲ့သူ Netherlands စုံစမ်းရေးမှူးကပြောကြားခဲ့ပါတယ်။မတင်ကားသူ3ယောက်ကတော့ရုရှားလူမျိုး Igor Gagin,ဆာဂေဒူဘင်စကီနဲ့ပိုလက်ပူလာတော့ဖ်တို့ဖြစ်ကြပြီးတော့ယူကရိန်းလူမျိုးလန်နက်ကာချန်ဂိုတို့ဖြစ်ပါတယ်။ Netherlands နိုင်ငံ Amsterdam မြို့ကနေမလေးရှားနိုင်ငံ Kuala Lumpur မြို့ကိုအသွားယူကရိန်းတပ်တွေရဲ့နဲ့ဒီရုရှားလိုလာတဲ့တပ်ဖွဲ့တွေပဋိပက္ခဖြစ်နေတဲ့နေရာပေါ်မှာပြန်တန်းနေစဉ်မှာလင်းပြန်ပြစ်ချခံခဲ့ရတာဖြစ်ပါတယ်။အခုတရားစွဲလိုက်သူတွေကိုလွှဲပြောင်းပေးအပ်ဖို့ရုရှားကိုရောယူကရိန်းကိုပါတောင်းဆိုမှာမဟုတ်ဘူးလို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်။
ကမ္ဘာတဝန်းဖြစ်ပေါ်နေတဲ့စစ်မှတ်တွေတပ်ဖြတ်မှုတွေနဲ့ပြည်ပခါတွေကြောင့်လူပေါင်း80တန်နေပါ Adama Owen Songkwa Trap Biegeja, Elu, Yuanesia, Doka de Masaya, Kulatamagam, Hamin Yunga Tobian, and Sinkazama Popia Tabare, Taha Yuanesia, Nine, Doka de Siengo Sardin, Puzugere, Nipankunas, Edwin, Doka de Yi to Amyazon Lepibare, D. Sinkazagora Manapans on Lana Sayani Majaume, Kabat Doka de Mia, Sanya Ne and me, Yuanesia. Topiana Pibare, a cool topian and doca de to a corner set the tan nibasre atema. Venezuela Matiboni, the Bibacazan, Trapijare, doca de Rigo, Tetra Matabulu, Yonesia Gabiore, Venezuela Bibacazan, Owen Songkwa to be to Lidan Wunjin Shimelo, Yonesia Kamantabi, Eri doca de Eluriha, doca de Piculum, Shamatare, Drugo, doca de Pisin, Tetra Lumiara Lusuare, the doca de Suzuban, Domun Naponha. Myanmar, Syria, Afghanistan, Tang Sudan, Somalia, Sare, Nganangan, Dega, Pidelule, Yonesia, Gatobian, Sinkanama, Popia Tabare.
You American, then Yavi Yamavada, Sisinibu, Yavai Gonaikan, Senaiti, Nidomida Nesanga, Kilohats, Titiku Tanga.
ไอ้หนูมีดาวตรงเจนเนี่ยกิโลเฮิร์ตซ์90ขึ้นตรงเนี้ยไอ้หนูมีดาวงาเจ็ดกิโลเฮิร์ตซ์90ขึ้นมาโรจีซึ่งในจริงๆเรื่องมาไม่ได้มีดาวที่อยากพูดเลยกิโลเฮิร์ตซ์จริงๆขึ้นมาไม่ได้ก็ทั่วไปเลยใช่ไหมโอ้ดูดีนะเป็นยังไงกันแต่เรื่องนี้ก็วิวเองก็สับปะรดจีนยาปีนี้ไปเลยฮ่องกงมาลูรุสนับยาบวยรีพิเคบีเดน่าปัตมาซงยันเจนบาร์เอโอชอยกังซีซีเว่ยมาสนับยาตัวเบอร์เจอร์เองก็ต้องจันจันจันกันกันเกิดตัวเองก็เ ကယ်ရီလမ်အပေါ်အယုံကြည်ရှိမရှိမဲခွဲဆုံးဖြတ်ရေးအဆိုပြုချက်တင်မဲ့အစီအစဉ်လည်းပါဝင်ပါတယ်။ဆန္ဒပြသူတွေအပေါ်လက်ကင်တုပ်တွေနဲ့ရိုက်နှက်မျက်ရည်ရုပ်ပုံးတွေအလွန်အမင်းတုံးဆွဲခဲ့တဲ့အတွက်လုံခြုံရေးဝန်ကြီးဂျွန်လီကိုတောင်းပန်ဖို့နဲ့ယာရုကနေနှုတ်ထွက်ဖို့အတိုက်ခံအမတ်တွေကတောင်းဆိုခဲ့ကြပါတယ်။ဝန်ကြီးကတော့နှုတ်ထွက်ဖို့ညှင်းဆန်ခဲ့ပေမဲ့အခြေအနေပိုကောင်းအောင်လုပ်ဖို့လိုအပ်ချက်တွေအများကြီးရှိတယ်ဆိုတာကိုဝန်ခံပြီးအကြံပြုချက်တွေကိုနားထောင်မယ်လို့လွှတ်တော်အမတ်တွေကိုတုံ့ပြန်ခဲ့ပါတယ်။အတိုက်ခံအမတ်တွေအားလုံးဝန်ထဲချင်းအထိတ်မှတ်အမဲရဝတ်စုံတွေကိုဝတ်ဆင်ပြီးအဖြူရောင်ရှင်တို့တွေကိုထိုးထားကြပါတယ်။စနေနေ့တုန်းကဆန္ဒပြသူတယောက်အမြင့်ကပြုတ်ကျတည်ဆုံးခဲ့တဲ့အတွက်10မိနစ်ငြိမ်သက်ခဲ့ကြတယ်လို့ဝန်ထဲချောင်းပြတာတဲ့အနေနဲ့ဂဏမာပန်းအဖြူဒဝင်းစီကိုလွှတ်တော်အမတ်တွေကသူတို့ရဲ့ဇပွဲတွေပေါ်မှာတင်ထားခဲ့ကြပါတယ်။ကြာစွေးမှုကျူးလွန်တယ်လို့မတင်ကားသူတွေကိုဟောင်ကောင်ကနေတရုတ်ပြည်မှာကြီးကိုလွှဲပေးမဲ့ဥပဒေကြမ်းကိုအုပ်ချုပ်ရေးမှုကယ်ရီလမ်ကအဆိုပြုခဲ့တဲ့အပေါ်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကစပြီးဟောင်ကောင်မှာလူတွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာပါစနေနေ့လူလူဆန္ဒပြပွဲတွေပေါ်လုံခြုံရေးကအင်အားသုံးနှိမ်နှင်းခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့မှာလူနှစ်တန်းလောက်လမ်းပေါ်ထွက်လာပြီးဥပဒေကြမ်းကိုပယ်ဖျက်ပေးဖို့နဲ့အုပ်ချုပ်ရေးမှုယာရုကနေနှုတ်ထွက်ဖို့တောင်းဆိုခဲ့ကြပါတယ်ဥပဒေကြမ်းကြောင့်ပြည်သူတွေမကြေမနက်ဖြစ်ရတာသူ့မှာတာဝန်ရှိတယ်လို့အုပ်ချုပ်ရေးမှုလမ်းကအင်္ဂါနေ့တုန်းကလူသိရှင်ကြားတောင်းပန်ခဲ့ပေမဲ့ရင်ထဲကမပါတဲ့တောင်းပန်မှုဖြစ်တယ်လို့အများကဝေဖန်ကြပါတယ်သူနှုတ်ထွက်ဖို့နဲ့ဥပဒေကြမ်းကိုလုံးဝပယ်ဖျက်ဖို့ဆန္ဒပြသူတွေကနက်ချံကိုနောက်ဆုံးရက်သတ်မှတ်ထားပြီးတော့တောင်းဆိုချက်အတိုင်းမလုပ်ရင်ဇွန်လ27ရက်တောက်စာနေ့မှာဆန္ဒပြကြဖို့လည်းစီစဉ်ထားကြပါတယ်
ဇွန်လ19ရက်ဒီကနေ့ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့84နှစ်မြောက်ဝင်းနေ့ဖြစ်တာနဲ့အညီဝင်းနေ့ပွဲတွေကိုပြည်ရင်းရောပြပမှာပါတပြိုင်တည်းကျင်းပကြပါတယ်နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ဇနီးတို့ဦးဆောင်ကျင်းပတဲ့နေပြည်တော်လွတ်တော်ရေးရာကော်မတီအစအဦးအတွင်းကဝင်းနေ့ပွဲအခမ်းအနားကိုတော့တောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ခဲ့ပါတယ်အဲ့ဒီဝင်းနေ့အခမ်းအနားကိုနိုင်ငံတော်သမ္မတဟောင်းဦးထင်းကျော်နဲ့ဇနီးတို့အပြင်လွတ်တော်အမတ်တွေလည်းတက်ရောက်ခဲ့ကြတာပါရန်ကုန်မြို့ဗဟန်းမြို့နယ်မှာရှိတဲ့ NLD ရုံးချုပ်မှာကျင်းပတဲ့ဝင်းနေ့ပွဲအခမ်းအနားကိုတော့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ဇနီးရန်ကုန်မြို့တော်ဝန်နဲ့တခြားအနယ်ဒီပါတီကတာဝန်ရှိပုဂ္ဂိုလ်တွေပါတီဝင်တွေတက်ရောက်ခဲ့ကြပါတယ်။အလားတူပဲနေပြည်တော်နိုင်ငံသားရေးဌာနနဲ့အပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနအမိသားစုဝင်တွေကလည်းတောင်ဆန်းစုကြည်မွေးနေ့ပွဲတွေကိုကျင်းပပေးခဲ့ကြပါတယ်။အခုလိုမွေးနေ့ပွဲအခမ်းအနားတွေကျင်းပပြီးမွေးနေ့ဆုတောင်းပေးကြသူတွေကိုကျေးဇူးတင်ကြောင်းတောင်ဆန်းစုကြည်ကလည်းနိုင်ငံတော်အတံပင်ခံပုဂ္ဂိုလ်ရဲ့တရားဝင် Facebook စာမျက်နှာကနေပြန်လည်ရေးသားခဲ့ပါတယ်။နိုင်ငံတကာမှာရောက်နေကြတဲ့ဒေါ်ဆန်းစုကြည်ကိုချစ်ခင်ထောက်ခံသူတွေကလည်း Facebook လူမှုကွန်ရက်ကနေမွေးနေ့ဆုတောင်းမြတ်တာပို့ကြသူတွေရှိသလိုနိစ္စရာမိတ်ဆွေအပေါင်းအသင်းတွေစုစည်းပြီးတော့မွေးနေ့ပွဲအခမ်းအနားတွေကိုကျင်းပတာတွေလည်းရှိပါတယ်
။ဆော်တီသတင်းတော်ဂျပါကရှိုဂျီအသက်ခံရမှုနဲ့ပတ်သက်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကြွမ်းကျင်သူတွေရဲ့တိကျစုံစမ်းမှုအရဆော်တီအရှိမင်းသားမိုဟာမက်ဘင်ဆော်မန်ရဲ့တာဝန်မကင်းဘူးလို့တွေးရှိခဲ့ပါတယ်။ဆော်ဒီအစိုးရကိုဝေဖန်သူတည်စင်းတော့ကာရှိုဂျီတူရကီနိုင်ငံဆော်ဒီအာရေဗျကောင်စစ်ဝင်ရုံနဲ့မှအတက်ခံရမှုနဲ့ပတ်သက်လို့စာမျက်နှာတရားကျော်ပါဝင်တဲ့အစီရင်ခံစာကိုလွှင့်ခွင့်ရေးဆိုင်ရာကျွမ်းကျင်သူ Agnes Gallamard ကဒီကနေ့ထုတ်ပြန်ခဲ့တာပါ ဒီသားချက်မှုအတွက်ဘယ်သူကအမိန်ပေးတယ်လဲဆိုတာသူ့အနေနဲ့မပြောနိုင်ပေမဲ့ဆာဒီအစိုးရမှတာဝန်ရှိတယ်ဆိုတာရှင်းတယ်လို့လူခွင့်ရေးဆိုင်ရာကြွမ်းကျင်သူကာလာမတ်ကပြောကြားခဲ့ပါတယ်။ဒီသားချက်မှုကိုအင်ရှင်မင်းသားပင်ဆောင်မန်းအပါအဝင်နိုင်ငံအကြီးအကဲတွေမသိစရာအကြောင်းမရှိဘူးလို့သူကပြောပါတယ်။စိတ်ချရတဲ့တဲ့အထောက်ထားတွေအရဒရုပတ်သက်နေတယ်ဆိုတာသိရတယ်လို့လည်းအစင်ကန်စာထုတ် ဖြစ်ခဲ့တယ်လဲဆိုတာဆက်လက်စုံစမ်းဖို့လိုအပ်တယ်လို့လည်းပြောပါတယ်ရှင်
။အမေရိကန်သမိုင်းမှာပမာဏအများဆုံးမွေးစီဝါတဲ့အဖြစ်ဖီလာဒယ်ဖီးယားမြို့စစ်ကမ်းတစ်ခုမှာကိုကိန်းတန်ချိန်16တန်းကျော်ဖမ်းဆီးမိတယ်လို့ပြည်ထောင်စုအာဏာပိုင်တွေကအင်္ဂါနေ့မှာကြေညာခဲ့ပါတယ်။ပက်ကာမရင်းစစ်ကမ်းမှာဖမ်းမိတဲ့မွေးစီဝါတွေဟာပေါက်ဈေးဒေါ်လာ1ဘီလီယံဘူးလောက်ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီပမာဏနဲ့ဆိုရင်လူပေါင်းကြာနေချီတည်ဆုံနိုင်တယ်လို့အဆိုအရရှိနေဝီလျံမက်ဆွင်းကကြီးညာချက်မှာဖော်ပြထားပါတယ်။လိုက်ဘေးရီးယားနိုင်ငံအလံလွင့်ထူထားတဲ့ MSC ဂိုင်ရင်ကုန်တင်တင်မော့ဘော်ကကုန်တစ်တာခုနှစ်လုံးနဲ့မှမွေးစေးတွေကိုဖွက်ထားတာဖြစ်ပါတယ်။ဒီတင်မော့သားတချို့ကိုလည်းဖမ်းဆီးခဲ့ပြီးပြည်ထောင်စုအဆိုအရပုံမှန်တွေနဲ့တရားဆွဲဆိုထားပါတယ်။ချီလီ၊ပနားမားနဲ့ဘာဟားမားစ်နိုင်ငံတွေမှာရနာခဲ့တဲ့တင်မော့ကပက်ကာမရင်းစစ်ကံကိုအင်္ဂါနေ့ကဆက်ရောက်ခဲ့တာဖြစ်ပါတယ်။ဒီတင်မော့ကိုဥရောပကိုဆက်သွားမယ်လို့ကုန်တင်တင်မော့ဥရောပကိုဆက်သွားမယ်တင်မော့ဖြစ်ပါတယ်
။တရုတ်သမ္မတရှီဂျင်ပင်းနဲ့အင်္ဂါနေ့ကဖုန်းနဲ့ဆက်သွယ်ပြီးတော့အပြုသဘောဆွေးနွေးနိုင်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ရှေ့သတင်းပတ်ဂျပန်နိုင်ငံမှာကျင်းပမဲ့ G20 ထိပ်သီးစည်းဝေးပွဲကြရင်လဲကုန်သွယ်ရေးကိစ္စဆက်ဆွေးနွေးဖို့အတွက်အစီအစဉ်ရှိတယ်လို့သမ္မတထရမ့်က Twitter ပေါ်မှာရေးသားအသိပေးပါတယ်။သူနဲ့ရှီမတွေ့ခင်နှစ်ဖက်တာဝန်ရှိသူတွေချုပ်တင်ဆွေးနွေးကြလိမ့်မယ်လို့လည်းသမ္မတထရမ့်ကပြောကြားခဲ့ပါတယ်။တရုတ်နဲ့ဆွေးနွေးမှုအဆင်ပြေလိမ့်မယ်လို့သမ္မတထရမ့်က Florida မှာလုပ်ခဲ့တဲ့မဲဆွယ်စည်းရုံးပွဲမှာပြောကြားခဲ့ပါတယ်ရှင်။ဟုတ်ထုံးနေညပိုင်းနောက်ဆုံးရထားတဲ့တဲ့တွေကိုမဆူမြင်မွန်နဲ့ကိုစောဝင်းလိုင်တို့ကကြီးညာပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ barmis.voanews.com နဲ့ Facebook ဆာမျက်နှာ VOA Barmis News မှာလည်းထုတ်လွှင့်ခြင်းနဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့တဲ့ဆောင်မာတွေကိုဆက်တိုက်တင်ပြတော့ပါမယ်ရန်ကုန်တိုင်းအတွင်းမှာ AH1N1 အမျိုးအစားတုတ်ကွေးယောဂါပိုးနဲ့တေဆုံသူ၄ဦးရှိနေပြီးဒီယောဂါပိုးတွေတွေ့ရှိထားသူတွေနဲ့ယောဂါပိုးရှိတယ်လို့တန်မြာနဲ့စောင့်ကြည့်ထားရတဲ့လူနာတွေလည်းရှိနေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်။ယောဂါပိုးကူးစက်မှုအခြေအနေနဲ့ထိန်းချုပ်ရေးဆောင်ရွက်မှုတွေကိုပြည်သူ့ကျန်းမာရေးဦးစီးဌာနအသိပညာမြင့်တင်ရေးဦးစီးဌာနညွန်ကြားရေးမှူးဒေါက်တာဖြူဖြူအေးနဲ့မမေခါကဆက်သွယ်မေးမြန်းထားပါတယ
်။ဒီ H1N1 ယောဂါမြန်မာနိုင်ငံမှာစပြီးတော့ဖြစ်ပွားနေရဲဆိုတော့ကျမတို့လည်းဒီနေ့တေချာလေးသိရတယ်ပေါ့နော်။ကျမသိချင်တာကဒီယောဂါကလူတော်တော်များများကဝတ်တုပ်ကွေးဆိုပြီးတော့သိနေကြတယ်ပေါ့နော်။ဒါကဘလို့ယောဂါမျိုးလဲ။ဘယ်ကနေပြီးတော့စပြီးကူးစက်တယ်လို့ဆရာမတို့သိထားပါလဲရှင်။
ဟုတ်တယ်ဝတ်တုပ်ကွေးလို့တော်တော်များများပြောနေကြပါတယ်။ဒါပေမဲ့အဲ့ဒီယောဂရဲ့အဖြစ်ပုံကိုကြည့်မယ်ဆိုလို့ရှင်2009ခုနှစ်တုန်းကမက္ကဆီကိုနိုင်ငံမှာဒါစပြီးတော့ဖြစ်ခဲ့တယ်ပေါ့နော်။ဖြစ်ခဲ့ပြီးတော့အခုဖြစ်တဲ့ဟာကတော့ယာဉ်တုပ်ကွေးပါဝတ်တုပ်ကွေးမဟုတ်ဘူး။အဲ့ဒီတော့ကတော့ swine flu ဆိုပြီးတော့ဟိုပြောကြတယ်။ဒါပေမဲ့အခုတော်တော်နိုင်ငံမှာဖြစ်နေတဲ့တုပ်ကွေးယောဂမျိုးကတော့ယာဉ်တုပ်ကွေးယောဂH1N1 လို့ခေါ်တာပေါ့နော်။သူကဒီဒါကဒီကုပြောင်းမှာဖြစ်တတ်တဲ့ဒုက္ခရောဂါတစ်မျိုးဖြစ်ပါတယ်။နောက်ကျမတို့အင်ဂျင်နီယာနိုင်ငံတွေမှာလည်းဖြစ်နေတာကိုတွေ့ရပါတယ်။
အဲ့တော့ဟိုဒီကာကအရင်တုန်းကကျမတို့သိခဲ့တဲ့2009ခုနှစ်တုန်းကဖြစ်ခဲ့တဲ့လူတွေတော်တော်များသိကြတဲ့တုတ်ကွေးနဲ့များဘာများဟိုကွဲပြားမှုရှိလဲနောက်ပြီးတော့ဟိုဒီကုဆက်ခံရတဲ့ယောဂါပိုးကဘလောက်စိုးရင်ရလဲဘလောက်အထိပြင်းထန်လဲပေါ့နော်အသက်အန္တရာယ်တွေစိုးရင်ရတာမျိုးရှိလားအော်ဒါရဲ့ယောဂါလက္ခဏာလေးတွေလဲဆရာမအသင်ပြရဲဆိုပြောပြပေးပါရှင်
သူ့နာမည်ကတော့အပြည့်ဆုံးကတော့ influenza A H1N1 PDN09 ကိုခေါ်တာပေါ့နော်။ဒီချိန်တုန်းကတော့တစ်ကဘာလုံးမှာအဲဒီ2009မက္ကဆီကိုမှာတွေ့ပြီးတော့တစ်ကဘာလုံးမှာပြန့်ဆန်းသွားတယ်။ပြန့်ဆန်းသွားပြီးတော့နောက်ပိုင်းမှာတော့ဒီဘက်မှာအဒီတိုကူအနေနဲ့သူ့ကိုပြန်ပြီးသတ်မှတ်တဲ့အခါမှာနာမည်ကို PDN09 ဆိုပြီးတော့ထပ်လိုက်တယ်။ထပ်လိုက်ပြီးတော့ဒါကိုယာရီတိုကူအနေနဲ့ပဲသွားလို့ဒီပညာရှင်များသတ်မှတ်လိုက်ကြတယ်။သူကတော့ကျမတို့အခုလောလောဆယ်မှာဒီနည်းနဲ့တိုင်းဒေသကြီးတွေကနေပြီးတော့ဒီယောဂလက္ခဏာတွေအင်းထန်ယောဂလက္ခဏာဖြစ်တဲ့လူသူပြောင်း20ကို70လိုက်တဲ့အခါမှာပိုးထွေရဆယ်ဦးပြရပါတယ်ဒီဆိုမှုကတော့လောလောဆယ်ကြီးလေးဦးရှိသွားပါပြီယောဂလက္ခဏာတွေတုတ်ကွေးယောဂလက္ခဏာတွေနဲ့အတူတယ်သူတော့ဒီကြီးကြရာသေအောင်စရဲမျိုးသွားကြဖို့လိုတယ်အဲ့ဒီမှာယောဂလက္ခဏာတွေအင်းထန်လို့ရှိရင်တော့ရင်ထံဘလိုမျိုးသက်ဆိုင်ရာအဆေးအုံကြီးကိုဆွဲပြောင်းတာတို့နောက်ပြီးတော့ပြစ်စစ်တာတို့အတွေးစစ်တာတို့အဲ့ဒါမျိုးတွေကိုအောင်ရတော့မှသိရမှာဖြစ်ပါတယ်
။ဟုတ်ကဲ့အဲ့တော့ဟိုဆင်မသိချင်တာကတော့ ဒါကလေထဲကနေလူလူချင်းကူးစက်တာဆိုတော့ဒါပို့ပြီးစိုးရင်ဇာများရှိနေတာရှင
်စိုးရင်ရပါတယ်အဲ့မဲ့ကြောက်ဖို့တော့မလိုဘူးပေါ့နော်။အရင်ကြောက်ဖို့တော့မလိုဘူးပေါ့နော်။လောလောဆယ်အနေထားအဲ့ဒါဆိုတော့တနိုင်ငံလုံးမှာမှဒီမတို့ကတန်တရာဖြစ်တာ50 50ကိုတွေးချလိုက်တာမှ10ဦးဆိုတော့လေ။အဲ့မဲ့ပေါ့ပေါ့ဆက်ဆာတော့ညီဖို့မတင်ပါဘူး။အဲ့
တော့နောက်တစ်ခုကနောက်ထပ်တော့နော်ဒီလိုကူးစက်မှုမဖြစ်အောင်ပေါ့နော်။အစိုးရဘက်ကဘာလို့စီစဉ်ဆောင်ရွက်နေတာမျိုးများရှိပါလဲရှင်။
အဲ့တော့ဒီနေ့တိုင်းဒေသကြီးအသီးသီးမှာကုတ္တရေးဌာနဒီကျန်းမာရေးဦးစီးဌာနတွေပူးပေါင်းပြီးတော့စေယုံကြီးတွေစစ်ပေးခန်းတွေလေဇာဝင်ထွက်ဂိတ်ကြီးအဲ့မှာဒုက္ခဆန်တဲ့လက္ခဏာတွေဖြစ်ပွားနေသလားနောက်ပြီးတော့ပြင်းပြင်းထန်ထန်အဆုတ်ရောင်တဲ့ရောဂါလက္ခဏာဖြစ်ပွားမှုကိုတောက်ချက်ကြည့်ရှုတဲ့လုပ်ငန်းတွေကိုအရင်ထပ်ပို့ပြီးတော့တုံ့ပြန်ဆောင်ရွက်ဖို့လို့အတွက်ကိုစီစဉ်ထားပါတယ
်ဟုတ်ကဲ့
ကျမတို့မှာ2019လောကကြီးအတွေ့အကြုံရှိပါတယ်တွေ့တော်ရှိတဲ့အတွက်ဒီနေ့တပည့်ကြီးတင်းချိုရေးလုပ်ငန်းတွေကိုဆောင်ရွက်သွားမှာဖြစ်ပါတယ်
အော်အခုလက်ရှိဒီနိုင်ငံသားခီးသွားတွေနဲ့ပတ်သက်ပြီးတော့ကျမတို့မြန်မာနိုင်ငံမှာလည်းနည်းနည်းလေးဒီနိုင်ငံသားခီးသွားကိုဟိုအားပေးနေတဲ့အချိန်ဖြစ်နေတာဆိုတော့ဒီလိုဖြစ်လာတဲ့အချိန်မှာတစုံတရာကောက်ွယ်ဖို့ကိုဆရာမတို့ဘယ်လိုများစီစဉ်ထားပါလဲရှင်။အော်နောက်တစ်ခုကကူးစက်မခံရအောင်ကျမတို့ဘယ်လိုနေထိုင်ရပါမလဲ။နောက်ဆောင်ရံရှောင်ရံလေးတွေဆရာမပြပြပေးလို့ရရင်ပြပြပေးပါဦး။
အမှန်တုတ်ကွေးယောဂါပါပဲ။ကျမတို့တွေတော်တော်များများတုတ်ကွေးတော့ဖြစ်ကြတာပေါ့နော်။တုတ်ကွေးယောဂါလက္ခဏာတွေပဲဒီအာမုံမဲ၊ဆောင်းဆုံမဲ၊စားရည်ရုံမဲချားနိုင်တယ်၊နာကိုရည်လက်တွေကြိုက်ခင်းတယ်ပေါ့နော်၊ခေါင်းကြိုက်တယ်ပေါ့နော်အဲ့ဒါကြီးဖြစ်တယ်။ဟုတ် HR and 1လို့ဘယ်ခါမှပြောနိုင်လဲဆိုတော့ basic ကြီးရောမှာပဲပြောနိုင်မှာဖြစ်ပါတယ်။အဲ့မှာကျမတို့သုံးသပ်တဲ့လူတွေကိုလည်းကြည့်လို့ရှင်တယ်အသက်ကြီးရဲ့အပိုင်းတွေ။နောက်ပြီးတော့ခန္ဓာကိုယ်မှာပေါ့နော်နှလုံးရောဂါတို့၊ကြီးကျွယောဂါတို့ဓာမျိုးတွေဖြစ်နေတဲ့လူတွေ။အဲ့လူတွေကတော့အထူးပို့ပြီးတော့သတိထားဖို့ဖြစ်ပါတယ်။ဆောင်ရံဆောင်ရံကဘယ်လိုရှိလဲဆိုအချက်၃ချက်ပဲမှတ်ဖို့ပါ။နံပါတ်၁ကတော့ဒီအတူလမ်းကြောင်းကနေတစ်ဆင့်ကူးဖြစ်တဲ့ရောဂါဖြစ်တဲ့အတွက်ခြေချီတိုင်းထောက်ဆိုးတိုင်းပြင်းနဲ့နှာခေါင်းကိုတည်တည်ချာချာဟုတ်အောင်ထားပါ။နောက်ပြီးတော့လက်ကိုကြည်ဆက်တာနဲ့တည်တည်ချာချာဆေးပါ။ကြာခဏဆေးနိုင်အကောင်းဆုံးကဒုစုလူဝေးကိုတတ်နိုင်တဲ့များရှောင်ချင်ပြီးတော့ကိုယ်ရီမှာကိုယ်နေဆိုင်မှာဆိုတော့အဲပြောချင်ပါတယ်။အပြားလုံးကြည့်လို့ပြန်ပေါ့နော်။နောက်ပြီးတော့အသက်ရှူရတာမှာကိုယ်မှမဟုတ်တော့ဘဲနဲ့အသက်ရှူကြလာမယ်။အသက်ရှူထက်ခင်းမယ်ဆိုလို့ရှိရင်ဒါကပြင်းထန်လက္ခဏာပါ။ကနာမင်းဖြစ်မယ်သတိလင့်မယ်ဆိုလို့ရှိရင်တော့အဲဉာဏ်လက္ခဏာလို့သတ်မှတ်ပြီးတော့ဉာဏ်ရာဆေးရုံဖြေကောင်ချက်ချင်းသွားပြီးဥဒါမှုခံယူဖို့လိုပါတယ
်ဟုတ်ကဲ့ပါဆရာမအခုလို့ပြောပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဆရာမကြီးAH1N1 အမျိုးအစားတုတ်ဝက်တုတ်ကွေးကူးစက်မှုနဲ့ပတ်သက်ပြီးတော့ကူးစက်ယောဂါကာကွယ်ရေးနဲ့ကုသရေးဌာနညွှန်ကြားရေးမှူးဒေါက်တာဖြူဖြူအေးကိုမမေခါကချက်သွဲမြင်မြန်ထားတာပါရှင်။ PO မြန်မာပိုင်းကနေပို့ထုံးနေညဘက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့မွန်ပြည်နယ်ဘက်ကသတင်းတစ်ပုဒ်ပဲဆက်ရအောင်ပါ။မွန်ပြည်နယ်အတွင်းဖွံ့ဖြိုးရေးလုပ်ငန်းတချို့မှာမွန်ပြည်နယ်အစိုးရအနေနဲ့တင်တာမခေါ်ပဲနှိစရာလုပ်ပိုင်းခွင့်ချပေးခဲ့တဲ့ဆိုပြီးမွန်ပြည်နယ်အရက်အဖွဲ့တွေကနေအကဏီလိုက်စားမှုတပ်ဖြည့်ကော်မရှင်ကိုတိုင်ကြားလိုက်ပါတယ်။အထူးသဖြင့်ရေးမြုံနယ်တပြေရွာတစ်ရွာကိုဆက်သွဲတဲ့အောင်တပြေနှစ်ကရင်ကျေးရွာချင်းဆက်လမ်းတိဆောက်ဖို့အတွက်တင်တာမခေါ်တဲ့ကိစ္စကြိုက်ချိုဖျားအမိုက်မီးရှို့ဆက်ဝဲယူရမှာဘာနာရေးစီမင်းစည်းကမ်းနဲ့မညီတဲ့ကိစ္စတွေကိုတိုင်ကြားခဲ့တယ်လို့လူမှုဖွဲ့အစည်းတွေကပြောပါတယ်။နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မွန်ပြည်နယ်အတွင်းဒေတာဖွံ့ဖြိုးရေးလှုပ်ဆောင်နေတာနဲ့ပတ်သက်လို့ဖြုတ်တော်ကိုယ်စားလှယ်တွေရဲ့မေးမြန်းချက်အပေါ်မှာဝန်ကြီးချုပ်ရဲ့ဖြေကြားချက်နဲ့ပတ်သက်ပြီးလှုပ်ဆောင်လှုပ်နီးနဲ့မညီလို့အကတိလိုက်စားမှုရှိမရှိကိုစစ်ဆေးရေးယူပေးဖို့တိုင်ကြားရတယ်လို့ရေးမြို့နယ်လူမှုကျူးဆောင်ဖွဲ့ကအသွေးမှုဦးအောင်နိုင်ဝင်းကပြောပါတယ
်ဒီကဲတဲ့မွန်ပြည်နယ်လွတ်တော်အစည်းအဝေးမှာသောတော်လွတ်တော်ကိုလည်းဒေါက်တာအောင်နိုင်မေးတဲ့မေးခွန်းတွေနဲ့ပတ်သက်ပြီးတော့ဒီနယ်အစိုးရကနေဒီတော့မှဝင်းကြီးနဲ့ဝင်းချုပ်တို့ရှိတယ်မှာသူ့တွေဒီလိုထုံးလုံးကြီးတွေနဲ့လွဲမားနေတယ်လို့ပြောနေနောက်အပိလိုက်စားမှုကကျေးရေးသူ့တွေနဲ့လည်းဒါမျိုးဆွနေတယ်လို့ပြောနေတဲ့အတွက်ဒီကကကျွန်တော်နောက်တစ်ချက်ဒီမီဆက်ချက်မှာဆောင်ရွက်ခဲ့တဲ့အောင်တီမိကီလန်မှာ SMD ကုမ္ပဏီကိုစေတာမခေါ်ပေးတယ်ချက်ကပြီးခဲ့တဲ့ budget sense ထောက်ကိစ္စပေါ့အဲ့ဒီကိစ္စရေနောက်ချက်ကကျွန်တော်တို့စိုက်ကြည့်ဖျားမှာအမိုက်ဆုံးဖြစ်ဆက်ပေါ့နော်စိတ်ဆက်နဲ့ပတ်သက်တဲ့လုံထုံးလုံးကြီးတွေလွယ်မှာအဲ့ဟာတဲ့ပတ်သက်တဲ့ဟာရေအဲ့နှစ်ခုဒီပေါ်မှာကျွန်တော်တို့ကစက်မှတ်ခြင်းနဲ့စိတ်နဲ့ကျွန်တော်တို့ကတိုင်ကြတဲ့ဘောပါပဲ
မွန်ပြည်နယ်ဘက်ဆုံဖွံ့ဖြိုးရေးအကောင်အထည်ဖော်နေတဲ့ရေးမြို့နယ်တပြေရွာတိတ်ကိုဆက်တွေ့တဲ့အောင်တပြေနှစ်ကရင်ကျေးရွာချင်းဆက်လမ်းတည်ဆောက်ဖို့အတွက်နိုင်ငံတော်ခွင့်ပြုငွေကျပ်တန်းပေါင်းတစ်ထောင်ကိုတင်တာမခေါ်ဘဲနဲ့ South Tan Myanmar Development Company Limited ကိုမွန်ပြည်နယ်ဝန်ကြီးချုပ်ကနေလှုပ်ပိုင်ခွင့်ပေးလိုက်တဲ့ကိစ္စဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့နှုတ်မညွန်ကြားချက်နဲ့လှုပ်ဆောင်တာလို့ဝန်ကြီးချုပ်ကလွှတ်တော်မှာဖြေဆိုခဲ့ပါတယ်။နိုင်ငံတော်သမ္မတယုံပြောရေးဆိုခွင့်ရှိသူဦးစောသေးကတော့နေပြည်တော်ရှင်းလင်းပွဲတစ်ခုမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကညွှန်ကြားတာမရှိဘဲမွန်ပြည်နယ်ဝန်ကြီးချုပ်ကလွှတ်တော်တွင်စကားမှားယွင်းပြောဆိုခဲ့ကြောင်းရှင်းလင်းခဲ့ပါတယ်။မ
มุ่งเป็นเรื่องตัวกุศลเลยอุ้มเงินเตียงห่างกันหรอตัวเลสเซ่วงจีพีตาวงยูเนสินนั่นสักสิบปัจจัยกันละมาตีได้ด้วยเลสเซ่มีกิจกรรมบ่าวเองลำพังยูกิจกรรมตินดามขอไปวงจีเจ้าเย่ไม่ส่งยาเช่นนี้ได้ลูกสองเขยอะไรลูกมีเดียด้วยเนี่ยเรื่องสั่งเชื่อมวยมาเปลี่ยนสุขเขยไปเลยดีลงงานอู่ตินดามขอไปเนี่ยเสียงวันนี้ก็มีปีไล่ตัวใจจะโน้บลูดีเชื่อมจะมีเชื่อมจะลงมาตัดออกเลยน้ำจะบันไดลูกตรงนี้อะไรตัวยาตัวยาจอนี่ตินดามขอม 哎，反正呢，最喜欢就玩的，呜呜的搂着，然后就当我有的呢，就当我的，这个啥子当我有的呢，就当为啥呢，就先买的，反正就为了就当送钱给他。
大便在头没有那个，在地有皮呀，买米就是我有呀嘛。今年收入会个，加担保利也交，公家买菜个，培养养文文，加担了呀，都不开得多。本来以市民时间呢，没人家的心里路。目前呢，路目破碎的个呢，阿个地来山木，单片一个没辛苦，单家他俩批发嘞，单家啥呢不得路，阿个地来山木，单片一个没辛，店家也打我看，不交收入，没面也嘛。我们现在时间也偏家会没辛苦了，是吧嘞？
咱俩在这里边过，那咱家那股子，咱家的股子，你的怎么现在？你咱家的股子，就那个一年两百的，嘛不能两百的，你家的在东南嘛的，比这比较嘛，南山的是那嘛，第二代上要面子，第二代怎么样？各个都物价管理嘛，第一代上要咱们要物价多少，就那路路嘛，提价的没提高过呀，当然了，我们现在经过那山路嘛，怎么样？
目前呢，收入方面路上接宝马，也有部当属内的宝马。我瞧一般啊，四十匹马，把这个十六段来买路，没有让丁某这些朋友表演收过许多，到达没有人家表话嘞。
那么的啊，商家们慢慢忙碌，我瞧一般这边也都是这样吧。那么这边路比较多，没提到嘛，把这个把十六辆就剩下了没有。
俺这边那个人难看了嘛，等他们靠边，那等下吃不了个啥包嘛。比方说，首要派干的，谁谁也有回报，某年牛也把的，土产会也都得干的，比给他那个当时红的稀罕吧嘞。那个让他们那永远等那三家牛家去，对面上那套十块钱一样，加三张太龙安的股，市民时间对那你等那空一样嘛，皮皮，对牛家吃过来那钱么稀罕，比如办那会的，那那送用开烟，阿个的来三亩大片叶屋的呢，也有开呀嘛，缺点路，阿个的搞么行啊，酒店的里边吃特别差吧嘞，怎么样？
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamise app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamise app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamise လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamise app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကိုအီးမေးလ်ရေးသားပေးပို့ဆိုင်ပါတယ်။ VOA မြန်မာပိုင်းကနေပို့ထုတ်နေကြပဲအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။တော်တာရှင်များရှင်မနက်ဖြန်ကျွလ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေပါမြန်မာနိုင်ငံဟာလည်းကမ္ဘာပေါ်မှာဒုက္ခသည်အများဆုံးထွက်ပြေးရတဲ့နိုင်ငံတွေထဲမှာတစ်ခုအပါအဝင်ဖြစ်ပါတယ်အထူးသဖြင့်တိုင်းရင်းသားဒေသတွေမှာဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေနဲ့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2019ခုနှစ်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်ပဋိပက္ခတွေနောက်ပိုင်းအင်းဒီချင်းနိုင်ငံတွေကိုထွက်ပြေးရတဲ့ဒုက္ခသည်တွေတိုင်းငယ်ကြီးရှိနေတာပါဒီဒုက္ခသည်တွေနေရပြန်နိုင်ရေးအလားအလာဘယ်လိုရှင်နေပါပြီလဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့အာရှဒေသဆိုင်ရာပြောခွင့်ရ Caroline Clark ကိုမှခင်ဖြူတွေကဆက်သွယ်မေးမြန်းထားပါတယ်ရှင
်မြန်မာနိုင်ငံအတွင်းပြိပက္ခတွေကြောင့်အိမ်နီးချင်းနိုင်ငံတွေမှာထွက်ပြေးခိုးလုံနေကြရတဲ့ဒုက္ခသည်တွေတိတ်ငက်ချီရှိပါတယ်မြန်မာအစိုးရအနေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဒီဒုက္ခသည်တွေနေရပြန်နိုင်ရေးဆောင်ရွက်နေတာတွေလည်းရှိပါတယ်ဆိုတော့လက်ရှိမှာဒီဒုက္ခသည်တွေနေရပြန်ဖို့အလားအလာကနှီးလာပါပြီလားဘယ်လိုများသုံးသပ်မိပါလဲရှင
်ဟို UNHCR OHS in refugee and displacement situations that eventually people caught up in violence and war and crisis
ဘယ်ပဒီပခါတွေအကြမ်းဖက်မှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူတွေနဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့တော့သူတို့တွေနေရကိုဘေးကင်းလုံခြုံပြီးအမြန်ဆုံးပြန်နိုင်မှုအတွက်ကျမတို့ UNHCR အနေနဲ့အမြဲတမ်းကြိုးပမ်းဆောင်ရွက်နေရပါဖြစ်ရတွေကတော့တစ်ခုနဲ့တစ်ခုမတူပါဘူးအကြမ်းဖက်မှုတွေကြောင့်အိုးအိမ်ဆုံးခွာလာသူတွေကသူတို့နေရပြန်တဲ့အခါဘေးကင်းလုံခြုံမှုရှိပါမလား အာဏာပိုင်တွေကသူတို့ကိုနောက်တစ်ချိန်ဖမ်းဆီးနှိပ်စက်ညှဉ်းပန်းတာခံရမလားဆိုတဲ့စိုးရိမ်မှုတွေရှိပါတယ်။ဒါကပဋိပက္ခတွေဒုက္ခတဲ့နေရပြင်ရေးအခြေအနေတွေနဲ့ပတ်သက်လာရင်အမြဲတမ်းထည့်သွင်းစဉ်းစားရတဲ့အချက်ပါ။ဖြစ်ရအတော်များများကတော့နိုင်ငံရေးအကျက်အတဲတွေကြောင့်ပေါ်ပေါက်လာတဲ့ပြဿနာတွေပါ
။ဟုတ်ကဲ့ဒီဒုက္ခတွေနေရပြန်နိုင်ရေးနဲ့ပတ်သက်ပြီးတော့အဓိကစိုးရိမ်ချက်ကဘာဖြစ်ပါမလဲရှင
်။ Well, if you talk to Rohingya refugees, the most important thing to people is that they can go back with their rights.
လူရင်းကြဒုက္ခတွေတွေနဲ့ပတ်သက်လာရင်တော့အဓိကကသူတို့တွေနေရကိုဘေးကင်းလုံခြုံစွာပြန်ခွင့်ရဖို့နဲ့သူတို့ဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုအတိအမှတ်ပြုခံရဖို့ပါလွတ်လပ်စွာသွားလာခွင့်ပညာသင်ကြားခွင့်နဲ့စိတ်ကူးတာခွင့်တွေအကန့်အသတ်မထားဘဲရဖို့ပါပဋိပက္ခတွေအတွင်းနေရင်တွင်မိရှုဖြစ်စီရခံရပေမဲ့သူတို့အရက်ကိုပဲသူတို့ပြန်ကျင်ကြတာပါဒုက္ခတွေစခန်းလိုတနေရာမှာစခန်းသွင်းပြီးနေရတာမျိုးကိုတော့မလိုချင်ကြပါဘူးလူကုန်တိတ်ခါရှိရှိဘေးကင်းလုံခြုံမှုရှိစွာနဲ့ပြန်ကျင်ကြတာပါ
ထိုင်းမြန်မာနယ်စပ်မှာလည်းဒုက္ခတွေတိတ်နေချီပြီးတော့ရှိပါတယ်ဒီဒုက္ခတွေနဲ့ပတ်သက်လို့ရောသူတို့တွေနေရပြန်နိုင်ဖို့ဆောင်ရွက်နေတာတွေရှိပါလားအခြေအနေကဘယ်လိုပါလဲရှင
် They're not actively promoting return to Myanmar for the population to it however
ဒီဒုက္ခတွေတွေနေရပြန်ဖို့ကိုတော့ကျမတို့ကဖိအားပေးတွန်းအားပေးတာမျိုးတော့မရှိပါဘူး။ဒါပေမဲ့ဒုက္ခတွေတွေကိုယ်တိုင်ကကိုယ်သဘောဆန္ဒနဲ့ကိုယ်နေရပြန်မြင်နေဆိုရင်တော့ကျမတို့ကူညီဆောင်ရွက်ပေးပါတယ်။ဒီဇွန်လအစမှာကိုပဲကိုယ်သဘောနဲ့ကိုယ်ပြန်မြင်ရတဲ့ဒုက္ခတွေတချို့ရှိနေတယ်လို့ကျမတို့သိထားပါတယ်။ဒီဒုက္ခတွေတွေဟာထိုင်းမြန်မာနေဆက်မှာဆယ်စုနှစ်တွေနဲ့ချီနေထိုင်ကြသူတွေပါ။နေရပြန်သူကတော့အနည်းချင်းသာရှိပါသေးတယ်။သူတို့တွေနေရပြန်ဖို့စိတ်ချရတဲ့အနေအထားမရှိသေးဘူးလို့ခံစားရသူတွေကများပါတယ်။ဒီလိုဆိုတော့ဒါကအချိန်ကြီးလောက်ဆောင်ရမယ့်ကိစ္စဖြစ်နေပါတယ်
။ဟုတ်ကဲ့ဒီဒုက္ခသည်တွေနေရပြန်ဖို့အတွက် UNHCR အနေနဲ့တွန်းအားမပေးဘူးဆိုတာကဒီပြည်ဝင်းမှာစစ်ပွဲတွေဆက်ပြီးတော့ဖြစ်နေလို့လား။ဒါမှမဟုတ်ရင်ဒီဆိုးရအာဏာပိုင်တွေဘက်ကဒုက္ခသည်တွေကိုကြိုးစားလက္ခဏာမျိုးမရှိလို့လား။ဘာကြောင့်မှလဲရှင
် Because we believe that the host government and conditions will mean that when refugees return that they will do so in safety and security
ဒုက္ခသည်တွေကိုပြန်လည်ခံနိုင်တဲ့နိုင်ငံအနေနဲ့ဒုက္ခသည်တွေရဲ့လုံခြုံရေးနဲ့ဘေးကင်းလုံခြုံမှုကိုအမခံနိုင်တဲ့အခြေအနေမျိုးဖြစ်မှဒုက္ခသည်တွေနေရပြန်တင်တယ်လို့ကျမတို့ယုံကြည်ထားပါတယ်ရှင်ဒါမှသာသူတို့နေရပြန်ရတာရေရှည်ဖြစ်ပါလိမ့်မယ်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကတော့ဒုက္ခသည်တွေအတွက်စိတ်ချရတဲ့အခြေအနေမဟုတ်သေးပါဘူးဒါကြောင့်ဒုက္ခတွေတူးချင်းစီကပဲသူတို့သဘောဆန္ဒနဲ့သူတို့ပြန်ကျင်နေဆိုရင်ပြန်နိုင်ပါတယ်။ကျမတို့ UNHCR အနေနဲ့ကတော့လက်ရှိအခြေအနေမှာဒီဒုက္ခတွေတွေနေရပြန်ဖို့အတွက်ဖိအားပေးတာတွန်းအားပေးတာမျိုးတော့မလုပ်ပါဘူးရှင်
။ဒုက္ခတွေနေရပြန်နိုင်ရေးဆောင်ရွက်မှုတွေမှာမြန်မာဆိုရရပူပေါင်းဆောင်ရွက်မှုတွေကရောဘယ်လိုရှိပါလဲ
We would urge the Myanmar authorities to act on their words. They have said they are ready to accept.
မြန်မာဆိုရအနေနဲ့သူတို့ပြောတဲ့စကားတိုင်းလိုက်ပါလှုပ်ဆောင်ဖို့ကျမတို့ကတော့တိုက်တွန်းနေတာရှိပါတယ်။ဒုက္ခတွေကိုပြန်လည်ခံဖို့အစဉ်သင့်ဖြစ်နေပြီးဒုက္ခတွေအတွက်လုံခြုံစိတ်ချရတဲ့အခြေအနေရှိနေပါပြီလို့သူတို့ကတော့ပြောပါတယ်။ဒါပေမဲ့တကယ်လက်တွေ့မှာဒီလိုအခြေအနေမျိုးရှိနေတာကိုတော့ကျမတို့သိမတွေ့ရပါဘူး။ဒါကြောင့်သူတို့ပေးတဲ့ကတိတွေအတိုင်းလိုက်ပါဆောင်ရွက်ဖို့တိုက်တွန်းချင်ပါတယ်။ရခိုင်အကြံပေးကော်မရှင်အကြံပြုထားသလိုရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိစွာလူကုန်တိတ်ခါနဲ့အညီနေရပြန်နိုင်အောင်ဆောင်ရွက်ပေးရပါလိမ့်မယ်။ဒီအတွက်တချို့အရေးတကြီးမဖြစ်မနေကင်တွယ်ရမယ့်ကိစ္စရပ်တွေကိုကင်တွယ်ဖြေရှင်းရပါလိမ့်မယ်။အပြောနဲ့အလုံးညီအောင်ဆောင်ရွက်ဖို့တော့အဓိကတိုက်တွန်းချင်ပါတယ်။
မခင်ဖြူတွေတင်ပြတော်တော့ပါရှင်။ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာလဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9:00နာရီကနေ 9:00 နာရီခွဲထိ Intel Set 17နဲ့ Mia Set 3ကျူတူတွေကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကြအပြင်တိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒိုစက်ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ2532နဲ့တိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရဲ2019ခုနှစ်ဇွန်လ19ရက်ပုံလုံးနဲ့ညပိုင်းအတန်လွင်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိစီစဉ်တွေကိုလိုင်းတိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့တိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထမှာတော့လူလူနဲ့ကြမ်းမာရေးနဲ့အားကစားသတင်းလာတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်မြန်မာနိုင်ငံတွင်ကိုရီပုဂ္ဂလိကမီဒီယာအခန်းကဏ္ဍအကြောင်းဆွေးနွေးထားတဲ့ဥကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်မှာကြားဖို့ရှိတာကတော့
ပုဂ္ဂလိကမီဒီယာဆိုတာကလည်းဟိုငွေကြေးရှိမှရပ်တည်နိုင်မှာ哦ငွေကြေးရှိဖို့ဆိုတာကလည်းဒီမှာစပွန်ဆာတွေရဖို့ကြော်ညာတွေရဖို့ဆိုတာပေါ်မှာမူတည်ပါတယ်ဆရာအဲ့တော့ဒီကြော်ညာတွေစပွန်ဆာတွေ
မြန်မာနိုင်ငံတွင်ပုဂ္ဂလိကမီဒီယာလောကမှာလင်းနေကြကျင်းလက်ခဲ့သူသောဆန္နာကိုကိုရဲ့ဆွေးနွေးချက်တစ်စီတစ်ပိုင်းကိုကြားခဲ့ရတာပါရှင်အပြည့်စုံကိုတော့မကြခင်တင်ဆက်သွားဖို့ရှိပါတယ်အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကလူလူနဲ့ဂျမားရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်ကလေးကင်ဆာရောဂါဟာဖွံ့ဖြိုးပြီးနိုင်ငံတွေမှာ80ရာခိုင်နှုန်းကျော်ပျောက်ခင်အောင်ကုသနိုင်ပြီးမြန်မာနိုင်ငံမှာလည်း60ရာခိုင်နှုန်းကျော်ပျောက်ခင်အောင်ကုသနိုင်ဖို့ကြိုးစားနေကြပါတယ်။ဒီနေရာမှာမိဘအနဲ့ပပင်းကပံ့ပိုးမှုတွေလိုအပ်နေတာပါ။လူလူနဲ့ဂျမားရဲ့အစီအစဉ်မှာဒေါက်တာတန်စောကတင်ဆက်ပေးထားပါတယ
်။ကင်ဆာရောဂါလို့ပြောလိုက်ရင်လူအများစုကကြောက်ရွံ့ထိတ်လန့်မှုတွေနဲ့အတူဆွေးရင်ပူပန်မှုတွေဖြစ်ကြမှာပါ။ယောဂဝိနာကြောင့်ခံစားရမယ့်နာကျင်မှုတွေအပြင်စိတ်ဓာတ်ပန်းဆိုင်ရာထိခိုက်မှုနဲ့ငွေကြေးကုန်ကျမှုတွေကိုလည်းရင်ဆိုင်ကြရမှာဖြစ်ပါတယ်။ယနေ့ကလေးတွေမှာခံစားယောဂဖြစ်ပြီးဆိုရင်မိဘတွေအနေနဲ့ဆွေးရင်ပူပန်မှုတွေကိုပိုပြီးကြုံတွေ့ရလိမ့်ရှိတယ်လို့မြန်မာနိုင်ငံဆရာဝန်အသင်းဥက္ကဋ္ဌဖြစ်သူတွေးယောဂထုကုဆရာဝန်ကြီးပမောက္ခဒေါက်တာဦးရေမရာကပြောပါတယ်
။ကင်ဆာဆိုရင်ဝီဒရောလေးထိတ်လန့်ခြောက်ခြားကြရပေါ့နော်။ကင်ဆာလို့ပြောလိုက်တာနဲ့ဟာဒါတိတ်မင်းရင်ဆိုင်ရတော့မယ်။ကင်ဆာလို့ပြောလိုက်တာနဲ့ဒါဝိဒနာခံစားရရမယ်နာကျင်မှုတွေခံစားရရမယ်ဝေကုန်ကျရတယ်အများကြီးပုံတော့မယ်ဒါတွေထိတ်လန့်ခြောက်ခြားမှုတွေကအများကြီးရှိတယ်တကယ်ကင်ဆာဖြစ်လာပြီဆိုတော့လေတကယ်ကိုဒီယောဂဝိဒနာခံစားရတယ်မကဘူးစိတ်တက်ကြတာတွေရောငငွေကြီးဒုက္ခရောက်တာတွေရောအကုန်လုံးပါခလေးတွေဆိုတော့ပိုဆိုးတယ်အဲ့တော့စဉ်းစားကြည့်ပေါ့နော်ခလေးတယောက်ဖြစ်ပြီဆိုမိဘတွေဘယ်လောက်တောင်ခံစားရလဲဆိုတော့
ကလေးကင်ဆာယောဂါတွေဟာခြေလေကာဝယ်လို့မရတဲ့ကင်ဆာယောဂါတွေဖြစ်ပေမဲ့ကုသတဲ့နေရာမှာတော့ပျောက်ကင်းအောင်ကုသနိုင်မှုအခွင့်အရေးများတဲ့ကင်ဆာယောဂါတွေဖြစ်ပါတယ်။ကလေးကင်ဆာယောဂါဖြစ်ပွားမှုနှုန်းကိုလျှော့ချဖို့ထက်ယောဂါဖြစ်ပြီဆိုရင်ပျောက်ကင်းအောင်ကုသနိုင်မှုကသာပိုပြီးကြိုးစားရမှာဖြစ်တယ်လို့ရန်ကုန်ကလေးဆေးရုံကြီးမှဆေးရုံအုပ်ဖြစ်သူဒေါက်တာဒေါ်အေးခိုင်ကပြောပါတယ်
။ဆိုတော့ဖြစ်ပွားမှုနှုန်းလျှော့ချဖို့ဆိုတာတော့ဆရာမကအဲ့ဒီဟာတော့ဆရာမတို့တတ်နိုင်တဲ့အပိုင်းမဟုတ်တယ်လို့မထင်သေးဘူး။ဒါပေမဲ့လည်းသိဆုံးမှုနှုန်းရောချအောင်နော်စောစောစီစီယောဂါကိုသိရှိနိုင်ရမယ်အစင်းနေနေမှာပဲကုသနိုင်ရမယ်ထိရောက်စွာကုသနိုင်တဲ့နေရာကိုရောက်လာနိုင်ရမယ်ဆရာမတို့ဆီမှာဆိုရှင်ဝေးရလာတဝေးရလာလို့ရှိရင်အချင်းပြရလာလို့ရှိရင်အစားတည်းအဲ့ညာတွေကိုကုသမှုရအောင်လာနိုင်ရမယ်ကုသတဲ့အချိန်ကိုပေးနိုင်ရမယ်နေနိုင်ရမယ်အဲ့လိုနေနိုင်ဖို့ဆိုတာလည်းတို့မှာခက်ခဲတဲ့မျိုးစုကိုယ့်ရဲ့ဇေတာမှာမိသားစုနေရာမှာကြာရင်ခက်အခက်ခဲတွေကိုလည်းတစ်ဖက်တစ်လမ်းကဝိုင်းဝန်းဖြည့်ရှင်းပေးနိုင်တဲ့အနေအထားမျိုးရှိပါတယ်ကုသရဲ့ဘက်ဆိုင်ရမှာကုသမှုမှာအတွေ့အကြုံရှိရတဲ့လူတွေရောကုသမှုပစ္စည်းစီပြည့်စုံမှုစီဝါရီပြည့်စုံမှုယောဂရှာဖို့ပစ္စည်းရပြည့်စုံဖို့ဒီဟာတွေအကုန်လုံးလိုအပ်ပါတယ်
ဖွံ့ဖြိုးပြီးနိုင်ငံတွေမှာကလေးကစားယောဂတွေဟာရာဂိုင်းနှုန်း80ကျော်ပျောက်ခင်းအောင်ကုသနိုင်တဲ့ယောဂတွေဖြစ်ပါတယ်ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ဖွံ့ဖြိုးမှုအရင်နောက်ကျတဲ့နိုင်ငံတွေမှာတော့20ရာဂိုင်းနှုန်းကျော်သာပျောက်ခင်းအောင်ကုသနိုင်သေးတဲ့အခြေအနေရှိတာကြောင့်ပျောက်ခင်းအောင်ကုသနိုင်တဲ့ရာဂိုင်းနှုန်းတွေဒီထက်ပိုပြီးမြင့်တက်လာသေးဖို့အတွက်အဖွဲ့အစည်းအသီးသီးနဲ့ပူးပေါင်းပြီးအပြေရှာခြင်းဖြစ်တယ်လို့ကလေးထုခုဆရာဝန်ကြီးဖြစ်သူဒေါက်တာတင်မျိုးနှင်းကပြောပါတယ
်ဆေးကုတဲ့အခါကြလို့ရှိရင်လည်းမိဘတွေရဲ့ပြဿနာတွေလက်ဆံဒီငွေကြေးခက်ခဲတယ်သွားရလာရခက်ခဲတယ်အဲ့ဒီဟာတွေအကုန်လုံးမှာကျမတို့ဘလိုမျိုးဒီစိတ်ကူရာကိုပြီးအောင်ကုပါမလဲပြီးအောင်ကုပါအောင်လုပ်ရမလဲဘာဖြစ်လို့လဲဆိုတော့ကျမတို့သူတို့နိုင်ငံမှာ80ရာခိုင်နှုန်းအောင်မြင်နေဆိုတာအယောက်တရာကုလို့ရှိရင်69ယောက်ကအပြီးစီကုပါတယ
်ကိုသားဆောစင
်မှာကျတော့80ဘာဖြစ်လို့80ရာခိုင်နှုန်းအောင်မြင်လို့လဲဆိုရင်အယောက်တရာကုလို့ရှိရင်အဆုံးမှာ60လောက်ပဲရှိပါတယ်အဲ့လိုမျိုးလေးတွေရှိလာတဲ့အခါမှာ
ပြောပြနိုင်ငံတွေမှာရှစ်ဆယ်ရာခိုင်နှုန်းကျော်ပျောက်ကင်းအောင်ကုသနိုင်တဲ့ကလေးကင်ဆာရောဂါတွေကိုမြန်မာနိုင်ငံမှာလည်းပျောက်ကင်းအောင်ကုသနိုင်တဲ့ရာခိုင်နှုန်းတွေပိုပြီးမြင့်တက်လာစေဖို့အတွက်ဆောင်ရွက်နေနေရမှာဆရာဝန်တွေရဲ့ကုသမှုပိုင်းကအရေးပါလို့ရေးသိမ်းသွားရတယ်ကိစ္စရောဂါနဲ့ပတ်သက်တဲ့အသိပညာပို့ပြီးကြတယ်ကလေးအရေးပါပါတယ်ရင်းနှီးမိသားစုနေနဲ့မိမိတို့ရဲ့ရေလေ
ပါတော့လက်ချော်ပြီးနေကြတယ်ပေါ့နော်ဒါလည်းဒါမိဘတွေနေနေကပေါ့နော်မိဘဆွေမျိုးတွေဘက်ကဒီခလေးကန်ဆာဖြစ်လာလို့ရှင်တော်တော်များများကိုတက်ပါအောင်ကူလို့ရတယ်ပြောင်းကင်းအောင်ကူလို့ရတယ်ဒါသူ့တမှုခံယူလို့ရတယ်နောက်အဲ့တော့သူတို့ဘက်ကလည်းဒါဟိုနေပြီးတော့ကျွန်တော်တို့ကကြွားနေဆရာဝန်ကြီးတွေပြဖို့နော်ကျွန်တော်တို့ခလေးဆေးဝန်ကြီးတွေမှာလာပြပြီးတော့ကူတမှုခံယူဖို့ပေါ့နော်အဲ့လိုလုပ်ဖ
ပြောင်းလဲနှုန်းကျော်ပျောက်ကင်းအောင်ကုသနိုင်တဲ့အထိကြိုးပမ်းဆောင်ရွက်နေကြတာပါပြည်နေပြည်ပကအဖွဲ့အစည်းအသီးသီးနဲ့ဆွေးနွေးညှိနှိုင်းပြီးကလေးကစားရောဂါတွေကိုရာဂိုင်းနှုန်းပို့ပြီးပျောက်ကင်းအောင်ကုသနိုင်မှုအတွက်ပူးပေါင်းအဖြေရှာနေကြတယ်လို့ဒေါက်တာဦးဝင်းမရကပြောပါတယ်အသီးဝိဆိုင်ရာအကူအညီတွေလည်းရယူတာပေါ့နော်အဲ့တော့ဒီလိုအစည်းအဝေးမှာဒီနေ့ဆိုကြီးတိုင်းပဲဆိုရင်ကျွ
อเมริกันนั่นก็สิงจูสุดเลยพ่อไปละตัวเราเลยตัวเราแบกการีบีรอที่สิงวันซาเรลูรีกูมีเงินลูรีแล้วตัวเราแบกปัญญาชนีขอลาพี่ว่าจะนอนรอไว้วันปีเลิกจ่าย
พยูบีนั่งเงินมาเชื่อใจยังไงน้องจบเปล่าเกี่ยงกูด้านในเนี่ยคลิกกันสายว่าเลยกูยามาเนี่ยมาเลยเช่าเสียยังไงน้องจบเปล่าเกี่ยงกูด้านในเนี่ยที่จูบแม่สาวยังนี่จ้าละเจ้ายินดีที่บ้านเนี่ยชาวพื้นที่ดีดีกันเลยผู้บ้านคนนี้สาวยังเป็นบุรุษเจ้าถึงเป็นบุรุษได้พี่บ้านเลยจันทร์ตั้งตัวว่า
จูรุเนี่ยจะมาเยี่ยงนากูน่าเซ็งเขียร์ราวาเช่นครูรอมยามาเนี่ยเรื่องกูรีปกลิกามีเดียขังกันอาจารย์สุนิทาเรอุจโจสนายามยามาเยี่ยงตรงแต่เช้าตื่นเสียไปจมาเลยမြန်မာနိုင်ငံတွင်ပုဂ္ဂလိကမီဒီယာတွေဟာအမိအခိုအထောက်အပံ့တွေအပေါ်အဓိကထားအားထားရည်တည်နေရတဲ့အတွက်လွတ်လပ်မှုအကန့်အသတ်ရှိနေစေဖြစ်ပါတယ်။ဒါအပြင်စစ်အစိုးရတွေခေတ္တကတမျက်နာကိုရာကြည့်ခဲ့ရပေမယ့်အခုအခါမျက်နာနှစ်ခုကိုကြည့်နေရတဲ့အတွက်ပိုးပြီးတော့အခက်ကြုံရတယ်လို့မြန်မာနိုင်ငံတွင်ပုဂ္ဂလိကမီဒီယာလောကမှာ၄နှစ်ကြာကျင်လည်ခဲ့သူဒေါ်ဆန္ဒကိုကိုဒါမှမဟုတ်ဒေါ်ညိုညိုလွင်ဆိုသူကဆိုပါတယ်အသေးစိတ်ကိုတော့ဒေါ်ဆန္ဒကိုကိုနဲ့ဦးကျော်ဆန္ဒတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
အညိုလိုကခေါ်ပြစေခင်ဗျာကျွန်တော် VA group ပြန်လည်ရောက်ရှိလာရတဲ့ကြိုဆိုပါရဲဝန်တာပါရဲမညိုဟာမြန်မာနိုင်ငံမှာပုဂ္ဂလိကမီဒီယာလုပ်ငန်းမှာနှစ်တော်တော်ကြာကြာလုပ်ကင်ခဲ့ပါရဲဒီကထွက်သွားပြီရနော
်ဟုတ်ကဲ့
အဘလောက်လောက်ကြာရောပါရဲအချိန်များ
လေးနေနီးပါးလောက်ရှိမယ်ဆရာ
ဟုတ်ကဲ့ကျွန်တော်အဲ့ဒီမြန်မာနိုင်ငံပုဂ္ဂလိကမီဒီယာကိစ္စကိုမေးချင်တာဖြစ်ပါတယ်ပထမဆုံးမိကျင်တာမြန်မာနိုင်ငံမီဒီယာတွေကြောင့်ပြောရင်လွတ်လပ်မှုပေါ့လေ independent blog ဖြစ်တယ်လို့မိကြပါတယ်လွတ်လပ်မှုဆိုတာနှစ်ပိုင်းပေါ့ commercially စီးပွားရေးအဖြစ်လွတ်လပ်မှုရှိသလားနောက်တစ်ခုကသတင်းလုတ်တဲ့နေရာမှာ editorially လွတ်လပ်မှုရှိသလားဆိုတာဖြစ်ပါတယ်နောက်ခုလုံးတော့ဆက်ဆက်နေရတင်တယ်ဆိုတော့အဲ့ဒီအဖြေတို့မမိခင်မြန်မာနိုင်ငံမှာဒီကိစ္စနှစ်ခုဆက်ဆက်နေပါလားစီးပွားရေးရမီကိုအားထားရမှုကြောင့် editorial ဘက်မှာသတင်းတိဖြတ်တဲ့တင်ဆက်တဲ့ဘက်မှာစီပွားရေးထောက်ပံ့နေတဲ့ကိစ္စကိုငက်ကွက်ပြီးတော့ editorially ဆုံးဖြတ်ခဲ့ရသလားဆိုတော့အကြံဉာဏ်ပြောပါခင်ဗျာ
ဆက်ဆက်နေတယ်လို့ပဲပြောရမှာပေါ့နော်ဘာဖြစ်လို့လဲဆိုတော့ပုဂ္ဂလိကမီဒီယာဆိုတာကလည်းဟိုငွေကြေးရှိမှရပ်တည်နိုင်မှာ哦ငွေကြေးရှိဖို့ဆိုတာကလည်းဒီမှာ sponsor တွေရဖို့ကြော်ညာတွေရဖို့ဆိုတာပေါ်မှာမူတည်ပါတယ်ဆရာအဲ့တော့ဒီကြော်ညာတွေ sponsor တွေပေးနိုင်တဲ့လူဆိုတာကလည်းဟိုလုပ်ငန်းရှင်တွေပဲပေးနိုင်တာပေါ့เนาะအဲ့တော့ဒီလုပ်ငန်းရှင်တွေရဲ့မျက်နှာကိုကြည့်ပြီးတော့တချို့သတင်းတွေကဟိုအတိအကျလွတ်လွတ်လပ်လပ်မတင်ပြနိုင်တာမျိုးတော့ရှိတတ်တာပေါ့လေ
အဲ့လုပ်ငန်းရှင်ဆိုတဲ့နေရာကိုကျွန်တော်နည်းနည်းလေးထပ်ပြီးမေးချင်တာမြတ်သားဖြင့်ဗမာပြည်ရဲ့လုပ်ငန်းရှင်တွေဟာ cronies တွေလို့သုံးရပါတယ်တချို့ကအနာစီကြတဲ့လူတွေလောလောဆယ်အနာစီနေတဲ့ပုဂ္ဂိုလ်တွေရဲ့အဆက်အနွယ်တွေနဲ့တိပွားနေတဲ့ပုဂ္ဂိုလ်တွေလို့ဆိုကြပါရစေ။ဆိုတော့ဒီလူရဲ့တစ်ဆင့်အဲ့ဒီအနာရှိခဲ့တဲ့လူတွေလောလောဆယ်အနာရှိနေတဲ့လူတွေရဲ့သဘောထားကိုငက်ကွက်ရတယ်လို့ပြောရင်ပူမှန်မလားခင်ဗျာ
။အာ เสียเจ้าจินาดีโครนีเรียวตั้งยังไม่เข้าไปเนี่ยโครนีเรียเนี่ยปัตเตอร์เส้นหน่วยนี่เลยอาณาบังเรียวเจ้าจินาล่ะถูกป่ะสุรุนเส้นหน่วยนี่ยาบ่โอเคอ๋อยามานี่ไงเลยชื่อเชนิการ์โรซีบอยล์ลงไหมสุรุษีเองที่อาณาบังอพยพสีนี่การ์โรจะนี่ไม่เข้าจะนี่ปัตเตอร์เนี่ยมาเวียเสียไอ้รอที่คู่เราโครนีสุรุษเขาอ๋อเนเนลี
โอ้ตัวน่ะเยอะว่ะไปลูกเยอะมาปนเนาะในแง่เนี่ยโอ้ในแง่ด้วยท้าวแฟนเป็นนี่เลยซีวายลงงานชินจีเลยสุดเลยตัวมิวจะเอาตัวน่ะตัวยาวไปไอ้รอที่แต่ไม่ไอ้ลงงานชินจีเลยจะนี่ไม่เข้าจะนี่ที่สุยาเซเซเนปเตเนียนะว่าไปไอ้รอใช้เสมือนไอ้รอกงลงชินีนะว่าไปเสียไอ้รอแบบเบียวเบียวยามันในแง่มีเดียฮะปกติก็มีเดียบ่เลยแต่ละมิวลงว่าเกมอะไรมีเดียลูก
เปลี่ยวว่าแค่เดี๋ยวลูกสุรามาบอกเนี่ยอ่ะคุณเลยสิเช่นเนี่ยเป็นไรมูกินเนี่ยลูกเลยเปลี่ยวลูกไม่ยาวเป็นไรนี่เดี๋ยวลูกเลยเปลี่ยวลูกไม่ยาวแต่ชู้จ้ารอเลยเป็นไรมูกินกินเนี่ยกูพบยาเลยโอ้มีเดียจะมาดีเลยสิบาทเสียไอ้รอจ้าชงบิโรอารมณ์ว่าเป็นไรมูชินี่เดี๋ยวลูกเปลี่ยวแรงเลยจะรู้สกายจ้าแม่ลีไอ้รอเป็นไรมูการอันนี้เนี่ยมีอาสูตรลูกชินี่เสียบาทเลยทำไมเป็นไรมูไม่ชี้เลยจะเรียนพบยาหมู่
ပုံမူပေါ်ထွက်လာအောင်မီဒီယာလွတ်လပ်ခွင့်ပေါ်လေမီဒီယာတွေဟာအမိခိုးကင်းမဲ့ဖို့လည်းပဲလိုတယ်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံပုဂ္ဂလိကမီဒီယာတွေဟာအမိခိုးကင်းရင်ရပ်တည်နိုင်တဲ့အခြေအနေရပ်တည်နိုင်မဲ့အလားအရာတွေနဲ့သုံးသပ်ပါဦးလား
အမိကိုကင်းရင်ရပ်တည်နိုင်မှုဆိုတာတော့ဆရာအခုလောလောဆယ်တော်တော်လေးကိုခက်ခဲလို့ပြောရမယ်ဘာဖြစ်လို့လဲဆိုတော့တချို့မီဒီယာလုပ်ငန်းရှင်တွေကိုယ်တိုင်ကဟိုခရိုနီလို့ပြောလို့ရမယ်အစိုးရအဆက်ဆက်နဲ့ပတ်သက်ဆက်နွယ်ခဲ့တဲ့သူတွေဖြစ်နေတော့သူတို့ကိုယ်တိုင်ကမီဒီယာတွေထောင်ထားတာဖြစ်နေတယ်လीဆိုတော့ဒါလုံးဝကိုဘယ်လိုက်မှုကင်းတယ်လွတ်လပ်တဲ့မီဒီယာလို့တော့ပြောလို့တော့မရအောင်ဆရာ
ကျွန်တော်တို့ရဲ့လုပ်ငန်းရှင်မျိုးတွေပေါ့နော်ငွေရှိတဲ့လူတွေအဲ့လိုလူတွေကဒါမီဒီယာကိုထူထောင်မဲဆိုမှတကယ်လွတ်လပ်တဲ့မီဒီယာတွေဖြစ်လာနိုင်မှာပါဆရာအခုလောလောဆယ်အခြေအနေကတော့ဟိုလွတ်လပ်တဲ့မီဒီယာဆိုတာကတော့တိတ်မရှိတော့ပါပဲဒီကိစ္စနဲ့ပတ်သက်ပြီးနောက်ဆက်ပြီးမြေကြီးနဲ့မိကုန်တို့ကတော့တချို့ဝေဖန်သူတွေကပုဂ္ဂလိယမီဒီယာကချုပ်ကင်ထားတဲ့အတွက်ကြောင့်အဲ့ဒီမ
ဒီဘောမှာနိုင်ငံပိုင်းမီဒီယာဘက်ကသရွေးလုပ်ငန်းကိုရှော့ပေးရမယ်ပုဂ္ဂလိကမီဒီယာကိုပံ့ပိုးကူညီပေးရမယ်အဲ့လိုသဘောမျိုးပြောကြပါရယ်အဲ့ဒါကောမင်းတို့ဘာပြောလို့ရလဲအခုနောက်ပိုင်းမှာတော့ဒီပုဂ္ဂလိကမီဒီယာတွေကိုတော်တော်လေးဟိုဖြေလျှော့လာတာတွေ့ရပါတယ်ဒီကနေ့နှစ်ပိုင်းတွေရဆိုလို့ရှိရင်လည်းဒီ free to air line
တွေပေါ့နော်ဒီအစိုးရငါးလိုင်းအသေးချပေးလိုက်တာကိုတွေ့ရတယ်ဒါပေမဲ့အဲ့ဒီပေါ်မှာဟိုတချို့စီကန်ကန်တန့်ချက်လေးတွေကတော့ရှိနေသေးပေါ့လေဒါပေမဲ့ဟိုအရင်ကတည်းကဆိုရင်တော့ဟိုမီဒီယာတွေအများကြီးဖြစ်လာတယ်နောက်ပြီးတော့ဒီအစိုးရပိုင်းမီဒီယာတွေနဲ့အပြိုင်လွှင့်ထုတ်လာနိုင်တာတော့တွေ့ရပါတယ်ဆရာနောက်တစ်ခုကပြည်သူလူထုရဲ့မီဒီယာအပေါ်စိတ်ဝင်စားမှုလည်းနည်းနည်းမေ့ကျင်ပါသ ရာလည်းကြားပါတယ်။အတိုင်းရှင်ပြောပါဘယ်ဟာဟာလူကြိုက်အများဆုံးမီဒီယာဖြစ်နေတယ်လဲ
။မြန်မာပြည်မှာလူကြိုက်အများဆုံးကတော့ online Facebook ပေါ်ဇာတ်ရယ်ဘသူ့ကိုပဲကြည့်လိုက်ကြည့်လိုက်တင်းဖက်လဲ Facebook မှာပဲဖတ်တယ်။ဘာအကြောင်းအရာသိချင်း မြန်မာပြည်သားတွေအကုန်လုံးက Facebook ပေါ်မှာအရန်အားထားလုံးအားကြီးပါတယ်။ဒီမီဟို website တွေဘာတွေတွားပြီးတော့ကြည့်တယ်ဘာညာဆိုတာမရှိသလောက်ပဲအထူးသဖြင့်ဒီတင်းကိုကြည့်ပြီဆိုတာနဲ့ Facebook ကကြည့်ကြတယ်ဆိုတဲ့ဟာမျိုးပေါ့နော်အဲ့တော့တစ်ချိန်က print media တွေအကုန်လုံးကလည်းအခုသူတို့ရဲ့လမ်းကြောင်းကဟို print ထုတ်တာလဲထုတ်တာပဲဒါပေမဲ့ဒီစာဆောင်ကိုဝယ်ဖတ်တဲ့လူတွေကတော်တော်နည်းပါးလာတဲ့အခါကျတော့ဒီ print ထုတ်တဲ့ media တွေအကုန်လုံးကလည်း Facebook ပေါ်ကိုရောက်လာကြတယ်အဲ့တော့ပရိသတ်ရဲ့အားပေးမှုကိုကြည့်လိုက်မယ်ဆိုလို့ရှိရင်လည်းစာဆောင်ကိုဝယ်ဖတ်တာတဲ့ Facebook ပေါ်မှာတင်းသွားဖတ်တယ်ဆိုတာကဟိုလောလောဆယ်ဖြစ်နေတဲ့အခြေအနေကြီးပေါ့နော်ဆရာ
အဲ့တော့ Facebook မှာတွေ့ရတဲ့ online မှာတွေ့ရတဲ့ media တွေကအဲ့ဒီထက်မှသတင်းဌာနတွေကတရားဝင်ရေးပြီးတော့တင်တယ်ဆိုတော့ဒါစိတ်ချရတဲ့ခိုင်လုံတဲ့သတင်းတွေမှန်တဲ့သတင်းတွေဖြစ်မှာပေါ့လေဒါပေမဲ့ citizen journalist လို့ခေါ်တဲ့လူတိုင်းကောက်ပြီးရေးနေရတာလည်းအများကြီးပဲဆိုတော့ဒီနှစ်ခုရောပြည်သူတွေမြန်မာပရိသတ်တွေခွဲခြားစင်ကြင်ကြတယ်လို့ထင်ပါသလား
အဲ့ဒါကတော့ဆရာဒီ Facebook ရဲ့ပရိသတ်ဆိုတာကလည်းဟို ลูรันซ่าอดีตที่ชื่อราบ่เนาะอาจารย์ดูปัญญาตะแกลูรันซ่าชื่อมั้ยอเลอลูรันซ่าชื่อมั้ยตะแกกูออกฉิแล้วลงแล้วซาลูรันซ่าฤชื่อมั้ยไอ้တော့ตรุพัดเตะตะทีนี้ปอมมายงจีหมู่ก็เลยไอ้จ้องซ่าတော့ไอ้ลูรันซ่าปอมมามูตีตัวเลยลูสินเจียนมิเลยป่ะเนาะตะแกสินเจียนชื่อเลยตรุตอดตะเลยสรุปลูรันซ่าฤก็တော့ฮาดีตะเนี่ยขึ้นไหนเนี่ยไม่ขึ้นไหนมูสรามิโตรุ
ဆိုတော့လူရန်စားတွေကတော့ဟာဒီသတင်းကဖြစ်နိုင်တယ်မဖြစ်နိုင်ဘူးဆိုတာမျိုးတို့ဆုံးဖြတ်နိုင်တယ်သတင်းတပုတ်ကိုဖတ်လိုက်ပြီးတော့ဒီဟိုမီဒီယာကြီးကပြောရဲမဟုတ်ဘဲနဲ့ဒီကုနာဆရာပြောတဲ့ပုဂ္ဂလိကတင်တဲ့မီဒီယာတွေစစ်စစ်ဂျာနယ်လစ်တွေကတင်တဲ့သတင်းမျိုးတွေကြတော့အဲ့လိုလူမျိုးတွေကဆုံးဖြတ်နိုင်တယ်ဒီသတင်းတပုတ်ကိုဖတ်လိုက်ပြီးတော့ဟိုရှယ်ဆိုတဲ့နေရ
kuna siwa ilonga niya kotoare nao kuro tekeko media u loo chenlu kotain di upia nare duri we pipi kotain di mawe tujo ne tanki reya we tujo ne dren media damari we pipi eni lo miuro zwa amyaji matuikeya wawo amyaji sura matuikeya da lao pawe siya turu wa tasai mamma kowe di media go turu tanai ne palao loo naim le sure atain taani nguji omichi we loo ni jara le amyaji tuya wawe
Okay, lawabi, now so me and me goma. Manu Gura and Linda, Puglia Media Loga Martin, a great chinga. Manet, Mane, Piole, Piogene, Piole, Piozine, Suezane, Mapioyave, Lunganshin, Negwelu, Tutigarekisa, Siva, Namunari, Hune, Pionai, Piozio. Ha
ha, she was ya, Namunaro, Mapioya, which was that's all, Piamio, Pisa, the bin, don't I? ဟုတ်ပါတော့ရှိရပါတခါလေးကြာလို့ရှင်ဟမလင်းကပြောချင်လိုက်တာငါပြောချင်လိုက်တာရင်တော့လို့ဘီဝေးမှာလို့မတူတာလေးဆိုတော့ငါအကြီးကျယ်အဲ့ဒါကြီးပြောပြီးသွားပြီပေါ့နော်အဲ့လိုမျိုးခန်းစားခဲ့ရတာလေတခုနှစ်ခုသုံးခုအများကြီးဟိုတွေ့ခဲ့ရပါတယ်ဆရာဒါပေမဲ့ဟိုကျွမ်းနည်းနည်းစက်ပြီးတော့ပြည်ရင်းထဲမှာလည်းလှုပ်ချင်သေးတာဟိုအဲ့တော့အဲ့အချိန်တွေကတော့အောက်ကြီးပြီးတော့မပြောဘဲနေခဲ့ရတာပေါ ကျွန်တော်ကတော့ဒီကနေ့ကျွန်တော်တို့ဒီကနေ့ကျွန်တော်တို့ဒီကနေ့ကျွန်တော်တို့ဒီကနေ့ကျွန်တော်တို့ဒီကနေ့ကျွန်တော်တို့ဒီကနေ့ကျွန်တော်တို့ဒီကနေ့ကျွန်တော်တို့ဒီကနေ့ကျွန်တော်တို့ဒီကနေ့ကျွန်တော်တို့ဒီကနေ့ကျွန်တော်တို့ဒီကနေ့ကျွန်တော်တို့ဒီကနေ့ကျွန်တော်တို့ဒီကနေ့ကျွန်တော်တို့ဒီကနေ့ကျွန်တော်တို့ဒီကနေ့ကျွန်တော်တို့ဒီကနေ့ကျွန်တော်တို့ဒီကနေ့ကျွန်တော်တို့ဒီကနေ
ရင်းနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဆရာရေးမှာပါကျေးဇူးတင်ပါတယ်
မြန်မာနိုင်ငံတွင်ကပုဂ္ဂလိကမီဒီယာတွေရဲ့အခန်းကဏ္ဍအကြောင်းဦးကျော်စနတ်ကမြန်မာအရေးသုံးသပ်ချက်မှဆွေးနွေးတင်ဆက်သွားတာပါအခုတော့လာမယ့်စနေနေ့ည9:00နာရီတိုက်ရိုက်လိုင်းစီစဉ်မှာဗအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပ
ါအချာရင်းအင်ကအောင်ဆန်းတော်ရတဲဦးကျောင်းမှာကျင်းပတဲ့မဘာသာအမည်ပြောင်းအဖွဲ့ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘ ഹു ရဲ့ညီလာခံကနေလက်ရှိအစိုးရရဲ့ဆောင်ရွက်ချက်တွေကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အချက်တွေပါဝင်တဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထူးခြားတာကတော့အခုလိုအစိုးရဆန့်ကျင်တဲ့ကြေညာချက်ထုတ်ပြန်တဲ့အဖွဲ့ညီလာခံကိုရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမှုကိုယ်တိုင်တက်ရောက်ပြီးအလူငွေ300ပံ့ပိုးလှူဒါန်းခဲ့တာပါ။အမျိုးဘာသာသာသနာစောင့်ရှောက်ရေးခေါင်းဆောင်မှကျင်းပတဲ့ညီလာခံကနေဘာကြောင့်အခုလိုအစိုးရဆန့်ကျင်ရေးကြေညာချက်ထွက်လာတာလဲ။နောက်ဒီရန်ကုန်တိုင်းစစ်ဌာနချုပ်ကရောဘာကြောင့်အခုလိုငွေလှူဒါန်းတာပါလဲစရာရင်းနဲ့ပတ်သက်ပြီး VOA ရဲ့ဇွန်လ22ရက်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-2-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3 တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတည့်ရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေခင်ဗျာ။
ပြည်ဝ American တိုင်းရဲ့တိုင်းလေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုင်းရဲ့လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့အပတ်စဉ်တင်ဆက်နေကြအာကစားကဏ္ဍရဲ့အလဲရောက်ပါပြီ။ဘောလုံးလောကကထူးခြားတဲ့သတင်းတွေအပအဝင် American Open ကောက်တီပြိုင်ပွဲနဲ့မြန်မာနဲ့ကမ္ဘာတစ်ဝှမ်းကတပတ်အတွင်းထူးခြားတဲ့အခြားအာကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်။
ပါကျွန်တော်ရန်နိုင်ပါ UA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် American Open ကောက်တီးပြိုင်ပွဲမှာတော့ Gary Woodland ကအနိုင်ရပြီးတော့ Major Champion Souffla ကိုပထမဆုံးအကြိမ်အနိုင်ရသွားပါတယ်ဒီမှာနိုင်ငံကကြက်တောင်ကစားသမားဘတ်သထားသူသားကတော့ Mauritius နိုင်ငံမှာကျင်းပတဲ့ကြက်တောင်ပြိုင်ပွဲမှာနိုင်ရပြီးတော့ Champion ဖြစ်သွားပါပြီ Real Madrid အသင်းက Belgium တိုက်စစ်မှု Eden Hazard ကိုပေါင်း68သန်းနဲ့ဝယ်လိုက်ပါတယ်ဒီလိုတပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာAmerican Open ကောက်တီးပြိုင်ပွဲကိုတော့ California ပြည်နယ် Pebble Beach မှာပြီးခဲ့တဲ့ Saturday နေ့ကနေတနင်္ဂနွေနေ့ထိကစားခဲ့ကြပါတယ်။ဒီနေ့မှာတော့ American က Gary Woodland ကသမရိုက်ချက်ထက်73ချက်ရှော့ရိုက်ပြီးတော့ Legacy Champion Brooks Koepka ကို2ချက်အသာနဲ့အနိုင်ရပြီးတော့ American Open Champion ဖြစ်သွားပါတယ်။ဒါဟာ Woodland အတွက်တော့ပထမဆုံးအကြိမ် Major Champion Souffla ကိုရတာပါ။ Xander Schauffele, John Rahm, Chaz Reavie နဲ့ Justin Rose တို့ကတော့သမရိုက်ချက်ထက်9ချက်ရှော့ရိုက်ပြီးတော့ပူးတွဲတတိယရသွားခဲ့ပါတယ်ဗျာ။American က NBA Basketball Final မှာတော့ကနေဒါနိုင်ငံက Toronto Raptors အသင်းကနိုင်ရပြီး Champion ဖြစ်သွားပါတယ်။ Golden State Warrior နဲ့ Toronto Raptors တို့ကြာသပတေးနေ့ကကစားကြတာမှာ Toronto က114-130နဲ့နိုင်သွားတာပါ။ဒါကြောင့် Final 9ပွဲကစားကြတာမှာ6ပွဲရောက်မှာပဲ Toronto က4ပွဲ2ပွဲနဲ့နိုင်ပြီးတော့ Champion ဖြစ်သွားတာပါ။ဒါဟာ Toronto Raptors အသင်းတော်ပထမဆုံးအကြိမ် NBA Champion Souffla ကိုနိုင်ရတာဖြစ်လို့NBA ပြိုင်ပွဲတွေမှာလည်း American ကမဟုတ်တဲ့အသင်းတွေကပထမဆုံးဘိုးဆွဲတာဖြစ်ပါတယ်ခင်ဗျာ Tennis ပြိုင်ပွဲတွေဘက်မှာတော့ Maria Sharapova က Tennis ပြန်ကစားတော့မယ်ဆိုပြီးတော့ကြေညာလိုက်ပါတယ် Russia နိုင်ငံက Grand Slam Champion 5ကြိမ်ဖြစ်ပြီးတဲ့ Sharapova ဟာ Spain နိုင်ငံမှာကျင်းပမဲ့ Mallorca Open Tennis ပြိုင်ပွဲကိုဝင်ပြိုင်မှာလို့ပြောပါတယ် Sharapova ဟာညာဘက်ပခုံးခွဲစိတ်ထားတဲ့ဒဏ်ရာကြောင့်ပြီးခဲ့တဲ့9လကလေးက Tennis မကစားနိုင်မဲနဲ့ပြိုင်ပွဲကနေနားနေခဲ့တာပါသူကအခုလာမဲ့ Wimbledon ပြိုင်ပွဲကိုဝင်ပြိုင်ဖို့အတွက်ပြင်ဆင်နေတဲ့အနေနဲ့ဒီပြိုင်ပွဲကိုဝင်ပြိုင်မှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ Mauritius နိုင်ငံမှာကျင်းပခဲ့တဲ့ချက်တောင်ပြိုင်ပွဲမှာတော့မြန်မာနိုင်ငံကမှသထားသူစားကနိုင်ရပြီးတော့ Champion ဖြစ်သွားပါတယ် Fleet Mauritius International 2019အမျိုးသမီးတူချင်း Final မှာမှသထားသူစားက Finland နိုင်ငံက Ari Makela ကိုနိုင်ရပြီးတော့ Champion ဖြစ်သွားတာပါတနင်္ဂနွေနေ့ကနောက်ဆုံး Final မှာတော့သထားသူစားက Makela ကို 21-10 21-19 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့Champion ဖြစ်သွားခဲ့တာပါအာဖရိကကျက်တောင်ဖွဲ့ချုပ်ကကြီးမှုချင်ပါတဲ့ဒီ2019 Mauritius နိုင်ငံကကျက်တောင်ပြိုင်ပွဲကိုကျွန်တော်73ရက်နေ့ကနေ16ရက်နေ့အထိကျင်းပခဲ့တာဖြစ်ပြီးတော့တထသူသာဟာပထမဆင့်ရှုံးထွက်ပြိုင်ပွဲကနေစတင်ဝင်ပြိုင်ခဲ့ပြီးတော့ Mauritius, Malaysia, India နဲ့ Finland နိုင်ငံကကစားသမားတွေကိုအနိုင်ရပြီးတော့ Champion ဖြစ်သွားတာဖြစ်ပါတယ်ခင်ဗျာဘောလုံးပွဲတွေဘက်မှာတော့ဒီတစ်ပတ်ကပွဲတွေအတော်ဆုံးတယ်လို့ပြောရမှာပါပြင်သစ်မှာချင်ပါတဲ့2019အမျိုးသမီးကမ္ဘာဖလားနဲ့အတူဘရာဇီးလ်မှာလည်းကိုပါအမေရိကဖလားပွဲတွေကိုစတင်လိုက်ပြီဖြစ်ပါတယ်။ဘရာဇီးလ်မှာချင်ပါတဲ့ဒီကိုပါအမေရိကဖလားဘောလုံးပွဲမှာတော့အေရှန်ဘရာဇီးလ်ကအဖွင့်ပွဲစဉ်မှာဘိုလီးဗီးယားကို3ဂိုးကိုမရှိနဲ့နိုင်လိုက်ပေမဲ့အာဂျင်တီးနားကတော့ပွဲဥတော်မှာကိုလံဘီယားကို2ဂိုးကိုမရှိနဲ့ရှုံးသွားပါတယ်။ဥရုဂွေးနဲ့အီကွေဒေါ်ပွဲမှာတော့ဥရုဂွေးက4ဂိုးကိုမရှိနဲ့နိုင်ပြီးတော့ဗင်နီဇွဲလာနဲ့ပီရူးတို့ကိုမရှိသေးကြသလိုပါရာဂွေးနဲ့ကာတာလည်း2ဂိုးစီသေးကြသွားပါတယ်။ပွဲဥတော်မှာကိုလံဘီယားကိုရှုံးတာကအာဂျင်တီးနားအတွက်တော့အချိန်နာစေခဲ့ပြီးတော့မက်ဆီအနေနဲ့လည်းအာဂျင်တီးနားနဲ့အတူဖလားရနိုင်ပါအောင်လားဆိုတာတွေးစရာဖြစ်လာနေပါပြီဗျာ။ပြင်သစ်နိုင်ငံမှာကျင်းပနေတဲ့2019အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာတော့နံပါတ်ကြီးအသင်းတွေဒုတိယအဆင့်ရှုံးထွက်ကိုတက်သွားပြီဖြစ်ပါတယ်။တနင်္ဂနွေနေ့ကကစားပြီးတဲ့ချိန်အထိတော့ပြင်သစ်ဂျာမနီ၊အီတလီ၊အင်္ဂလန်၊ဂျပန်၊နယ်သာလန်၊ကနေဒါ၊ဆွီဒင်နဲ့အမေရိကန်အသင်းတွေဒုတိယအဆင့်ကိုတက်သွားကြပြီဖြစ်ပါတယ်။လက်ရှိချန်ပီယံအမေရိကန်အသင်းကတော့အဖွင့်ပွဲစဉ်မှာထိုင်းကို73ဂိုးဂိုးမရှိနဲ့နိုင်သွားပါတယ်။ဒီပွဲမှာအမေရိကန်ရှီတန်းလူအဲလက်စ်မော်ဂန်တယောက်ထဲက5ဂိုးသွင်းခဲ့တာပါ။ဒါဟာအမျိုးသမီးကမ္ဘာဖလားသမိုင်းတစ်လျှောက်မှာဂိုးအပြတ်ဆုံးပွဲဖြစ်တဲ့စံချိန်တင်ခဲ့ပါတယ်ခင်ဗျာ
ဘောလုံးသမားအပြောင်းရွှေ့သတင်းတွေမှာတော့ရယ်မက်ဒရစ်ကချယ်လ်စီမှာကစားနေတဲ့ဘယ်လ်ဂျန်တိုက်စမှုအလန်ဟာဇတ်ကိုခေါ်လိုက်ပါပြီ။ရယ်ကဟာဇတ်ကို93ချုပ်လိုက်တာဖြစ်ပြီးတော့သူ့ကိုပေါင်း87ဆတန်းယူရိုငွေတန်း100နဲ့ဝယ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းအောင်မြင်မှုပေါ်မှာခြေခံပြီးတော့ယူရိုငွေတန်း100ကိုလောက်ထိဖြစ်သွားဖို့ရှိတယ်လို့လည်းပြောပါတယ်။
ရယ်မက်ဒရစ်အသင်းကိုပြောင်းလာတဲ့ပတ်သက်ပြီးအဲ့ဒါပြောတာကတော့နော့ပေါ့စပါ့ဆစ်ဆိုတာစစ်တာခေစာဂျေဗန်ဖီတောင်းရီယယ်ကိုပြောင်းလာတာနောက်မှကြပါဘူးကျွန်တော်က27မိနစ်ဖြစ်ပြီကျွန်တော်ရဲ့အကောင်းဆုံးအချိန်မှာရှိတယ်လို့ထင်ပါတယ်ဘောလုံးသမားတယောက်အတွက်တော့29နှစ်နဲ့32နှစ်ကြာကအကောင်းဆုံးအချိန်ပါရီယယ်မက်ဒရစ်မှာကစားဖို့အိမ်မက်ကအထင်တော်ကြကြတဲ့ကရှိလာခဲ့တာဖြစ်ပြီ
ဒီနေ့ပြစာရီကိုခေါ်လိုက်ပါတယ်စာရီယာယူဗန်နက်စ်ကိုပြောင်းဖို့အတွက်ချယ်လ်စီနီးပြားဖြစ်ကနေနှုတ်ထွက်လိုက်ပြီးတော့ချယ်လ်စီကချိန်ကြပါတယ်သူနေရာမှာတော့ချယ်လ်စီကွန်းလယ်လူဟောင်းလမ်းပါနဲ့ယူဗန်နက်စ်နီးပြားဟောင်းအလဲဂရီတို့နီးပြားဖြစ်လာဖို့ရည်ပန်းစားနေပါတယ်ခင်ဗျာ
Like you said, these are not talking and our thinking as well.
ခင်ဗျားပြောသလိုပဲပြောနေတာတွေတော့အများကြီးပါခင်ဗျားတိတဲ့အတိုင်းကျွန်တော်မန်ချက်စတာမှာ၃နှစ်ရှိပါပြီအားလုံးအဆင်ပြေပါတယ်လူတိုင်းလိုပါပဲခြေစွမ်းပြနိုင်တာရှိသလိုမပြနိုင်တဲ့အချိန်လေးရှိပါတယ်ဒါပေမဲ့ဒီဘောလုံးရာသီကကျွန်တော်ရဲ့အကောင်းဆုံးဘောလုံးရာသီဖြစ်ပြီးကျွန်တော်အတွက်တော့တခြားတနေရာကိုသွားပြီးစိန်ခေါ်မှုအသစ်တွေကိုရင်ဆိုင်မှုအတွက်အကောင်းဆုံးအချိန်လို့ထင်ပါတယ်
ဒါကိုကျွန်တော်စဉ်းစားနေပါတယ်။ဘောက်ဘွယ်ကိုခေါ်ဖို့အတွက်ရီယယ်မက်ဒရစ်တင်းကစိတ်ဝင်စားနေလို့သိရတဲ့အချင်းဟောင်းဒီဗင်းနက်စ်အချင်းကလည်းစိတ်ဝင်စားနေတယ်လို့သတင်းလေးဖွင့်နေပါတယ်။မယူသင်းကတော့ရောင်းဖို့ဆန္ဒမရှိဘူးလို့ပြောထားပေမဲ့ဘာတွေဖြစ်လာမလဲဆိုတာကတော့စိတ်ဝင်စားစရာကောင်းတယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါ
တပတ်အတွင်းအားကစားသတင်းတွေကိုကိုရရနိုင်ကစူးစီးတင်ဆက်သွားတာပါရှင်။မနေ့ဖြန်ကြာလာပြီးနေ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာတင်ဆက်သွားတဲ့အစီအစဉ်တွေကိုပြန်ပြီးတော့နားဆင်ကြပါပါ။လိုင်းတူမီတာ30လေးဆယ်40ရှင်းနဲ့90ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါတွေမှာကဗီအိုအေကနေအခုအတန်လွှင့်နေတဲ့တနအိစအစီအစဉ်အားလုံးကိုလည်းအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ညစေနာရနေ
ချင်းတွင်တဲ့အချင်းချုပ်ကိုမဆူမြမွန်ကပြောပြပေးပါအောင
်2020မှာကျင်းပမဲ့သမ္မတရွေးကောက်ပွဲအတွက်တရားဝင်မဲဆွယ်စည်းရုံးမှုတွေကိုသမ္မတဒေါ်နယ်ထရမ့်ကဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့မှာစတင်ခဲ့ပါတယ်အင်္ဂါနေ့ကလုပ်ခဲ့တဲ့မဲဆွယ်ပွဲအတွင်းသမ္မတကနယ်စပ်လုံခြုံရေးစီးပွားရေးကိစ္စတွေကိုအသားပေးပြောကြားမဲဆွယ်ပါတယ်ဒီမိုကရက်ပါတီဘက်ကသမ္မတဝင်အရွေးခံမဲ့သူတွေဟာဆိုရှယ်လစ်တွေဖြစ်တဲ့လက်ဝဲရိတ်အစွန်းရောက်တွေဖြစ်တဲ့ထရမ့်ထောက်ခံသူတွေကိုနှိမ်နယ်လို့လည်းသမ္မတကတိုက်ခိုက်ပြောကြားခဲ့ပါတယ်။သမ္မတထရမ့်အနေနဲ့အီရန်နဲ့စစ်မဖြစ်လို့ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးကအသေးချာပြောကြားခဲ့ပါတယ်။စစ်မဖြစ်လို့ပေမဲ့ရန်စားမှုကိုကြိုတင်ဟန်တားနိုင်တဲ့ဆောင်ရွက်မှုတွေအားလုံးကိုပြင်ဆင်ထားတယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောကြားခဲ့တာဖြစ်ပါတယ်။2014ခုနှစ်တုန်းကယူကရိန်းနိုင်ငံအပေါ်ပြစ်ချခံခဲ့ရတဲ့ဒီမလေးရှားလေကြောင်းလိုင်းလေယာဉ်နဲ့ပတ်သက်လို့ Netherlands နိုင်ငံဦးဆောင်တဲ့နိုင်ငံတကာစုံစမ်းရေးအဖွဲ့ကမတင်ကားသူရုရှား၃ယောက်နဲ့ယူကရိန်း၁ယောက်ကိုတရားစွဲလိုက်ပါတယ်။လေယာဉ်ခီးစဉ်အမှတ် MH17 လေယာဉ်ကိုလေယာဉ်ပြစ်လောင်ချာနဲ့သူတို့ကိုယ်တိုင်ပြစ်ချခဲ့တာမဟုတ်ပေမဲ့ပြစ်ချနိုင်ဖို့အနီးကပ်ပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဦးဆောင်စုံစမ်းခဲ့သူ Netherlands စုံစမ်းရေးမှူးကပြောပါတယ်။တရားစွဲထားသူတွေကိုကြာနာစစ်ဆေးမှုကိုတော့ The Hague မြို့မှာ2020ခုနှစ်မတ်လမှာစတင်မယ်လို့ Netherlands အမျိုးသားရဲတပ်ဖွဲ့အကြီးအကဲကပြောကြားပါတယ်။ဒါပေမဲ့သူတို့မပါဘဲကြာနာစစ်ဆေးရမယ့်ပုံရပါတယ်။ American သမိုင်းမှာပမာဏအများဆုံးမူရစ်ဆေးဝါးတွေအဖြစ် Philadelphia မြို့စိတ်ကန်းတစ်ခုမှာ cocaine တန်ချိန်16တန်ကျော်ကိုဖမ်းမိတယ်လို့ပြည်ထောင်စုအာဏာပိုင်တွေကအင်္ဂါနေ့ကကြေညာပါတယ်။ Parker Marine စိတ်ကန်းမှာဖမ်းမိတဲ့မူရစ်ဆေးတွေဟာပေါင်ဈေးဒေါ်လာ1ဘီလီယံဘိုးလောက်ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။Liberia နိုင်ငံအလံလွှင့်ထားတဲ့ MSC Guardian ကုန်တင်သင်္ဘောပေါ်ကကုန်တက်တာ9လုံးထဲမှာမူရစ်ဆေးတွေကိုဖွက်ထားတာဖြစ်ပါတယ်။သင်္ဘောသားတချို့ကိုလည်းဖမ်းဆီးခဲ့ပြီးတော့ပြည်ထောင်စုအစိုးရပုံမှန်တွေနဲ့တရားစွဲထားပါတယ်။ Chile, Panama နဲ့ Bahama နိုင်ငံတွေမှာရန်နာခဲ့တဲ့သင်္ဘောက Parker Marine စက်ကန်းကိုအင်္ဂါနေ့ကဆက်ရောက်လာခဲ့တာဖြစ်ပါတယ်။ဒီသင်္ဘောကဥရောပကိုဆက်သွားမဲ့ကုန်တင်သင်္ဘောဖြစ်ပါတယ်။ဟောင်ကောင်မှာလူမှုဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ပထမဆုံးပြန်ကျင်းပတဲ့အုပ်ချုပ်ရေးကောင်စီစည်းဝေးပွဲမှာဆန္ဒပြသူတွေအပေါ်ရဲတွေအင်အားသုံးကြမ်းကြမ်းတန်းတန်းကင်တွယ်ခဲ့တဲ့အပေါ်လွှတ်တော်အမတ်တွေမေးခွန်းထုတ်ခဲ့ပါတယ်။ဒီမိုကရေစီလိုလားတဲ့အမတ်တွေစည်းဝေးစီစဉ်တဲ့မှာဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်အပေါ်အယုံကြည်ရှိမရှိမဲခွဲဆုံးဖြတ်ရေးအဆိုပြုချက်တင်မဲ့အစီအစဉ်လည်းပါဝင်ပါတယ်ရှင်။
Terdengar cincak kuma sumya mojinya pekeraba, tinjau tu asisten taro yang muka mami ada sen awak kuzau online opsi, atau pun engineer garo Subia Elta yep cepari. Bio American atau yang mana pe asisten itu roro, ni masa noce mana caw naya ni kono naiti. Line dua mita tungsen ni kilohertz kodong donga, line dua mita lize kilohertz kono asisten ni, line dua mita lize si kilohertz cok tinga zero kani payuna seni mare. Tada sumya ni dua, ni mami tu tida apa unca masuk lama zeshen. Bio ego api nasi ni tu le cuba ciri tu mare, cuma nang lawa.
This program has come to you from the Voice of America, Washington.